Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ6ရက်တနင်္လာနေ့ညပိုင်း 9:20 အထိစီစဉ်တွေကို line to meter 2425 3052နဲ့ line meter 190ရိုးကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောက်ပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီညပဲသတင်းတွေကိုကိုအောင်နဲ့တူကြီးညာပေးမှာပါ။ဂရိနိုင်ငံမှာမနေ့ကပဲဥရောပကျွေးရှင်တွေတောင်းဆိုချက်ကိုမလိုက်ရောဖို့အတွက်ဂရိနိုင်ငံသားတွေမဲပေးခဲ့ကြတဲ့နောက်ဒီကနေ့တော့ဗန်နာယီဝန်ကြီးကနှုတ်ထွက်သွားပါပြီ။ဒီကန့်ကွက်မဲပေးတာကိုလည်းယူရိုငွေကြေးတုံးဆွဲတဲ့နိုင်ငံတချို့ကမကျေနပ်ကြပါဘူး။ဒီလိုဂရိနိုင်ငံငွေကြေးပြဿနာကြောင့်ဥရောပဈေးကွက်မှာသာမကအာရှဈေးကွက်မှာလည်းဈေးတွေထိုးကျနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနားလောင်ရင
်ကောင်းပါပြီရှင်။မန္တလေးတိုင်းဒေသကြီးနဲ့အခြားပြည်နယ်တွေက2015ရွေးကောက်ပွဲဆိုင်ရာမဲစင်းမှရွေးမှုအခြေအနေနဲ့ပတ်သက်ပြီးကြားရမှာတော့
ဒီစင်းမှုကြိုးစားကြတဲ့အခါမှာဒီရက်ကြီးအစ်စ်ကော်မရှင်လေးရဲ့ပကြွတင်မှုပါအလုံးဟာစေတနာဝင်လာပြီးဖြစ်နေတယ
်ရွေးကောက်ပွဲစောင့်ကြည့်သူများကွန်ရက်အဖွဲ့မန္တလေးကဦးညင်ညီကျော်ပါရှင်အကြောင်းစုံကိုမကြာခင်တင်ပြပါမယ်ကြာပြင်ရွေးကောက်ပွဲနေ့ကလာရနဲ့အမျှမဲစင်းမှရွေးမှုတွေပေါ်မဲစင်းစီစီရေးပူပေါင်းလှုပ်ဆောင်ဖို့ NLD ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်တဲ့တဲ့င်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေချမှတ်လိုက်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့လူနေစုတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆုံးဖြတ်ချက်အပေါ်တုံ့ပြန်မှုတွေနဲ့တခြားပြည်ရင်းကတိုင်းရင်းသားတိုက်ပွဲတဲ့င်းကိုလည်းတင်ပြတော့ဖို့ရှိပါတယ်ခုရင်ဆုံးတော့တင်းလာနေထိတ်တန့်ရောက်တဲ့င်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
ဒီကနေ့တနင်္လာနေ့မှာဂရိဘန္နာယီဝန်ကြီး Yannis Varoufakis ကနှုတ်ထွက်သွားပါပြီ။ဂရိနိုင်ငံရဲ့ငွေကြေးအကျပ်တဲပြည်လျောင်ငွေကြေးချင်းငွေချထားပေးဖို့မှာအပြန်လည်အနေနဲ့ငွေရှင်တွေကချမှတ်ထားတဲ့ချိုးချန်ချွေတားရေးဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုလိုက်နာဖို့ဆန္ဒခံယူပွဲမှာဂရိနိုင်ငံသားတွေကကန့်ကွက်မဲ့ပေးခဲ့ကြပြီးတဲ့နောက်နောက်တနေ့ဖြစ်တဲ့ဒီကနေ့မှာပဲနှုတ်ထွက်သွားတာပါ။ချိုးချန်ချွေတားရေးတောင်းဆိုချက်တွေအတွက်ထောက်ခံမဲ့ပေးရင်သူနှုတ်ထွက်မယ်လို့ပြောထားတာမို့သူခုလိုနှုတ်ထွက်သွားတာကိုအများကအံ့ဩနေကြတာဖြစ်ပါလေ။ဒါပေမဲ့လည်းဥရောပငွေကြေးတုံးဆက်တဲ့နိုင်ငံတွေရဲ့ဗန်နိုင်းဝန်ကြီးတွေကတချို့ကသူနဲ့အဆင်မပြေတဲ့အတွက်သူကိုအစည်းအဝေးတွေမှာမရှိစေချင်တာကိုသူသိထားကြောင်းဒီကနေ့မှာပဲသူကပြောကြားခဲ့တာပါအခုလိုနှုတ်ထွက်ရတာဟာ graduation တွင်နဲ့နှိမ့်နိုင်ရမှာသဘောတူညီမှုရဖို့အတွက်အထောက်ကူရနိုင်တယ်လို့ဝန်ကြီးချုပ်ကစဉ်းစားတာမို့အခုလိုနှုတ်ထွက်တာဖြစ်ကြောင်းလည်းပြောပါတယ်Varoufakis ဆာပြီးခဲ့တဲ့လတွင် graduation တွင်နဲ့မကြာခဏပြဿနာဖြစ်ခဲ့တာပါဒါပြန်ဥရောပသမဂ္ဂဟာ Greek ပြည်သူတွေကို EU လမ်းစဉ်တိုင်းလိုက်နာစေဘအကျံဖက်ပုံစံ6နှစ်မှကြိုးစားတယ်လို့လဲဆွဆွဲခဲ့တာသူဖြစ်ပါတယ်။ဂရိအစိုးရထုတ်ပြန်တဲ့ကြေညာချက်ထဲမှာတိုက်ခတ်ခဲ့တဲ့အခြေအနေနဲ့ကြုံတွေ့နေရခြင်းမှာ Mr. Varoufakis တက်ကဂရိပြည်သူအကျိုးစီးပွားနဲ့အစိုးရအနေထားမြင့်တင်မှုမပြတ်ကြိုးစားတာမှုဝန်ကြီးချုပ် Alexi Tsipras ကကျေးဇူးတင်ကြောင်းပြောကြားခဲ့တာပါ။ Mr. Varoufakis ရဲ့နေရာမှာအစားထိုးခံမဲ့သူကိုတနင်္လာနေ့နှောင်းပိုင်းမှာကြေညာဖို့ရှိပါတယ်။မနေ့ကချင်းပါခဲ့တဲ့ဆန္ဒခံရေးပွဲမှာယူရိုငွေကြေးတုံးဆွဲတဲ့နိုင်ငံများအဖွဲ့ကနေထွက်ခွာဖို့ရှိတယ်ဆိုတော့ဥရောပခေါင်းဆောင်တွေရဲ့သတိပေးချက်ကိုဂရုမစိုက်ဘဲဂရိနိုင်ငံသားမဲပေးသူ67ရာနှုန်းကအကန့်ကွက်မဲ့ပေးခဲ့ကြတာပေါ့ဂရိဝန်ကြီးချုပ်ကညှိနှိုင်းမှုတွေကိုပြန်ပြီးလုပ်ဖို့သူ့အနေနဲ့အဆင်သင့်မယ်လို့ပြောကြလိုက်ပါတယ်ယူရိုငွေကြေးတုံးဆွဲတဲ့နိုင်ငံတချို့ကတော့ဒီဆန္ဒမဲရလာကိုမကျေနပ်ကြပါဘူးဒီထဲမှာဂျာမနီနိုင်ငံကအတင်းမာဆုံးဖြစ်ပါတယ်
ဥရောပယူရိုငွေသုံးအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဂရိနိုင်ငံရဲ့မဲဆန္ဒရှင်ပြည်သူတွေကနိုင်ငံတကာကျွေးရှင်တွေတောင်းဆိုထားတဲ့အစိုးရအသုံးစိတ်ချိုးချင်ချွေတိုက်ရေးအစီအစဉ်ကိုလိုက်နာဆောင်ရွက်ဖို့ညှင်းဆန်းခဲ့ပြီးတဲ့နောက်ဥရောပစတက်ရှယ်ဈေးကွက်တွေဟာဒီကနေ့တင်းနှင်းလာနေဈေးကွက်အဖွဲ့မှာကျဆင်းသွားပါတယ်။ဒါပေမဲ့အဲ့ဒီလိုနှစ်ရာခိုင်နှုန်းလောက်အထိအစောပိုင်းမှာလင်းလင်းမင်းမင်းကျဆင်းခဲ့ပြီးတဲ့နောက်နေ့လယ်မတိုင်ခင်အချိန်ကုန်သွယ်မှုတွေမှာတော့ 1.5 ရာခိုင်နှုန်းနဲ့ဈေးငြိမ်သွားပြီးအခြေအနေပြန်လည်ကောင်းမွန်လာခဲ့ပါတယ်။အာရှဒေသမှာဆိုရင်ဂျပန်နီကီအစုရှယ်ယာအညွန်ကိန်း2ရာခိုင်နှုန်းကျော်ကျဆင်းပြီးဈေးကွက်ပိတ်သွားခဲ့သလိုဟောင်ကောင်ဟန်ဆန်အညွန်ကိန်းကတော့3ရာခိုင်နှုန်းကျော်ကျဆင်းသွားပါတယ်။တောင်ကိုရီးယားကော့စ်ဘိုင်အစုရှယ်ယာအညွန်ကိန်းကလည်းဆစ်ဒနီနဲ့ကနေဒါဝယ်လင်တန်တို့နဲ့အတူဒီကနေ့ကျဆင်းခဲ့ပါတယ်။
အီရန်နျူကလ িয়ার စီဇန်ဆိုင်ရာပြည်ပြေဆုံးတဲ့သဘောတူညီချက်အတွက်မနက်ဖြန်ဇူလိုင်9ရက်နေ့ကိုနောက်ဆုံးထားသတ်မှတ်ထားရမှုတမတ်ချင်းမတိုင်ခင်သဘောတူညီချက်ရအောင်အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကနိုင်ငံကြီးအရေးဝန်ကြီးတွေဟာဒီကနေ့တင်းနှင်းလာနေမှာလဲဗီယက်နာမှာပဲဆက်ပြီးဆွေးနွေးနေကြပါတယ်အီရန်ရဲ့နျူကလ িয়ার လုံဆောင်မှုကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့ အီရန်ပေါ်မှာတန်ခတ်အရေးယူမှုတွေလျှော့ပေါ်ပေးဖို့ကြိုးစားနေတဲ့တန်တမန်တွေဟာအဓိကအချက်တွေကိုအပိတန်ညှိနှိုင်းဖို့အတွက်လိုအပ်မှုတွေရှိနေတယ်လို့တိုးတက်မှုတွေလည်းရှိနေပါတယ်လို့ပြောဆိုနေကြတာပါ။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရက်ကတော့ကွဲပြားမှုတွေကျန်းနေသေးပေမဲ့နှစ်ဖက်ကြိုးစားပြီးညှိနှိုင်းနေကြပါတယ်လို့တင်းငွေနဲ့နှောင်းပိုင်းမှာသတင်းတောက်တွေကိုပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းမစ္စတာဇရီဖ်နဲ့သဘောတူညီချက်အတွက်အဆင်ပြေနှိစပ်မှုရှိတာမျိုးတခါမှခုလောက်မကြုံဘူးသေးဘူးလို့ပြောတယ်လို့ဖြေရှင်းဖို့လိုနေသေးတယ်ပြဿနာတွေကလည်းအများကြီးရှိနေသေးတယ်လို့ပဲပြောပါတယ်။အီရန်ရဲ့အရင်နျူကလ িয়ার ရေးလှုပ်ဆောင်မှုတွေကနေလက်နက်ထုတ်ဖို့ကြိုးစားမှုရှိမရှိကုလသမဂ္ဂစုံစမ်းမှုနဲ့အီရန်ပေါ်အရေးယူတန်းခတ်ထားတာတွေကိုရှော့ပေါ်ပြီးကိုစ္စရက်တွေနဲ့ပတ်သက်ပြီးတစုံတရာညှိနှိုင်းနိုင်ခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်မှာတနင်္လာနေ့ကဝန်ကြီးကယ်ရီနဲ့ဇရီဖ်တို့နှစ်ဦးအကြိမ်များစွာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံအလယ်ပိုင်းဂျိုးစမျိုးကစားသောက်ဆိုင်တစ်ခုနဲ့ဗလီတစ်ခုမှဖြစ်ခဲ့တဲ့ဘုံပောက်ကွဲမှုတွေကြောင့်လူ44ဦးထဲမှနေသေဆုံးခဲ့တယ်လို့နိုင်ဂျီးရီးယားအစိုးရရာရှိတွေကဒီကနေ့ပြောပါရတယ်။တနင်္လာနေ့နှောင်းပိုင်းကဖြစ်ခဲ့တဲ့ဒီပောက်ကွဲမှုအတွင်းဒဏ်ရာရသူ48ယောက်ထဲမှနေရှိခဲ့တယ်လို့နိုင်ငံတော်အရေးပေါ်စီမံခန့်ခွဲရေးဌာနကပြောပါရတယ်။အခုတိုက်ခိုက်မှုနဲ့အတူပြီးခဲ့တဲ့သတင်းပတ်တွင်လူပေါင်း200ကျော်သေဆုံးခဲ့ရပြီးဒီဘိုကိုဟာရမ်စစ်သည်ကြော်တွေရဲ့လက်ချက်လို့ပြောဆိုထားတဲ့သူရဲတန်ရုံအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ပေါ်ပေါက်နေတာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ရဲ့အခုလိုတိုက်ခိုက်မှုတွေကိုအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရဂျွန်ကာဘီကတနင်္လာနေ့နောက်ပိုင်းမှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြစ်တင်ရှုတ်ချလိုက်တယ်လို့အစွန်းရောက်အကြမ်းဖက်မှုတွေကိုစန့်ကျင်တိုက်ခိုက်နေကြတဲ့နိုင်ဂျီးရီးယားနိုင်ငံသားတွေကိုတော့အားပေးကူညီပံ့ပိုးသွားမယ်လို့ကတိပေးပြောဆိုလိုက်ပါတယ်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်အမေရိကတိုက်ရဲ့ပထမဆုံးပုံဟမ်းမင်းကြီးဖြစ်တဲ့ပုံဟမ်းမင်းကြီးဖရန်စစ်ဟာအီကွေဒေါ်ဘိုလီးဗီးယားနဲ့ပါရာဂွေးနိုင်ငံတွေကိုရှေ့ရက်ကြခီးဆက်တင်မှုတောင်အမေရိကတိုက်ကိုရောက်ရှိနေတာပါ။အီကွေဒေါ်နိုင်ငံအနောက်တောင်ပိုင်းကကွာရာဂွေးမြို့ကလေးမှာပုံဟမ်းမင်းကြီးဖရန်စစ်ရဲ့လူမှုဆူတောင်းဝတ်ပြုပွဲကိုတက်မဲ့သူထောင်ပေါင်းများစွာဟာညအိတ်ဆောင်နေကြပါတယ်။ဒီတနင်္လာဝတ်ပြုဆူတောင်းပွဲကိုတက်ရောက်မဲ့သူကတသန်းကျော်မယ်လို့ခန့်မှန်းရပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ပုံဟမ်းမင်းကြီးဟာပထမဆုံးအနေနဲ့အီကွေဒေါ်နိုင်ငံကီတိုမြို့ကိုတနင်္လာနေ့လည်းအရောက်လာတာဖြစ်ပါတယ်။အီကွေဒေါ်သမ္မတရာဖယ်ကိုရီးယားနဲ့ဖျားချောင်းတာဝန်ရှိသူတွေကပုံဟမ်းမင်းကြီးကိုလာပြီးကြိုဆိုခဲ့ကြတာပါ။ကလင်းငယ်ရင်းနဲ့လူကြီးတွေကလည်းလေးစိတ်မှကော်စွန်နီဘေးတစ်ဖက်တစ်ဖက်တစ်ချက်ကနေကက်သလစ်အနံတွေကိုဖွင့်ရန်ပြီးကြိုဆိုခဲ့ကြပါတယ်။ပုံဟမ်းမင်းကြီးဟာမနက်ဖြန်အင်္ကာမှာမြို့တော်ကိုပြန်ပြီးနှစ်ပေါင်း200တန်းရှိတဲ့ဥဝင်ကြီးထဲမှာနောက်ထပ်လူစုလူဝဲဆူတောင်းပွဲကိုကျင်းပမှာဖြစ်ပါတယ်။အီကွေဒေါ်ကနေဘိုလီးဗီးယားနိုင်ငံကိုခီးဆက်မှာဖြစ်ပြီးအကြမ်းဖက်မှုတွေနဲ့နာမည်ကြီးတဲ့ဘိုလီးဗီးယားအချင်းတောင်ကိုတောက်ရောက်မှာဖြစ်တယ်လို့ဘိုလီးဗီးယားကအမှိုက်ကျုံးသမားတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ပါရာဂွေးနိုင်ငံကိုရောက်ရင်တော့ရေကြီးတဲ့ဒဏ်ခံခဲ့ရတဲ့နေရာကိုလည်းတောက်ရောက်အောင်မှာပါ။ပုံဟမ်းမင်းရဲ့အခုကိုးချင်မြောက်ပြပခီးဆင်မှာတော့သူ့ရဲ့မိခင်နိုင်ငံအာဂျင်တီးနားကိုတောက်ရောက်မှာမဟုတ်ပေမဲ့လာမယ့်နှစ်ထဲတွားဖို့စီစဉ်ထားပါတယ်။
တောင်ကိုရီးယားနိုင်ငံအနောက်ဘက်က Dead End ခန်းချေမှာအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေပူးရဲစီရေးလေ့ကျင့်နေပါတယ်။ဒီကနေ့ဇူလိုင်လ6ရက်နေ့မှာပြုလုပ်တဲ့ပူးရဲစီရေးလေ့ကျင့်မှုဟာမဟာမိတ်နိုင်ငံကြားပူးပြီးဆက်ဆံရေးခိုင်မာလာစေဖို့လည်းဖြစ်ပါတယ်။ဒီဆက်ဆံရေးအတွင်းရေတပ်ကြီးတပ်နဲ့ Marine တပ်ဖွဲ့ဝင်အင်အား1900လောက်ပါဝင်တယ်လို့ပူးရဲစီရေးလေ့ကျင့်မှုကုလသမဂ္ဂစစ်ဌာနချုပ် CFC ကပြောပါတယ်။ဒါအပြင်တောင်ကိုရီးယားစစ်သည်မော20နဲ့အမေရိကန်တိုက်ခိုက်ရေးရင်23စီးလည်းဒီစီရေးလေ့ကျင့်မှုမှာပါဝင်ခဲ့ပါတယ်ဒီစီရေးလက်ချက်မှုကိုပင်လယ်ကမ်းခြေကရွှွန့်လွှမ်းနေတဲ့နေရာမှာလုပ်ခဲ့ပြီးအဲ့ဒီစစ်စင်ရေးဟာအောင်မြင်တယ်လို့အမေရိကန်ရေတပ်အထူးတပ်ဖွဲ့ ESG ရဲ့တပ်မှူးကြီးရေတပ်ဒုတိယဗိုလ်ချုပ်ကြီးဒနီယယ်ဖီလိုင်ကပြောပါရယ်ဇွန်လ29ရက်နေ့ကနေဇူလိုင်လ9ရက်နေ့ထိဒီပူးရဲစီရေးလက်ချက်မှုကိုလှုပ်ဆောင်သွားမှာပါ1950ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲရစဲချိန်ကတည်းကအမေရိကန်တပ်ဖွဲ့ဝင် 28,000 လောက်ဟာတောင်ကိုရီးယားနိုင်ငံမှာအခြေစိုက်ထားတာဖြစ်ပါရယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာအရှိလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးဆက်မြန်ယောဂဒုတိယမြောက်ဖြစ်ပွားသူအမျိုးသားတူကိုတွေ့ရတယ်လို့ဖိလစ်ပိုင်အစိုးရကအတည်ပြုပြောကြားလိုက်ပါတယ်။သူဟာပြီးခဲ့တဲ့လကဒူဘိုင်းကနေမနီလာကိုပြောင်းလာပြီးတဲ့နောက်မှာယောဂဖြစ်ပွားတဲ့လက္ခဏာတွေတွေ့ခဲ့ရတယ်လို့ပြောပါတယ်။ဒီအသက်36နှစ်အရွယ်အမျိုးသားကိုဇူလိုင်လ4ရက်စနေနေ့မှာဆေးရုံတင်ထားပြီးသူ့ကိုအခုကုသပေးနေတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။သူဟာဆော်ဒီအာရေဗျနိုင်ငံကိုသွားသူဖြစ်တယ်လို့လည်းပြောပါတယ်။လက်ရှိမှာသူ့အခြေအနေဟာတိုးတက်မှုရှိနေပြီးသူ့ကြောင့်ယောဂပြန်ပွားမှုရှိမရှိမသိရသေးပါဘူး။ သူနဲ့ထိတွေ့ဆက်ဆံမှုလုပ်ခဲ့သူတွေမှာဒီရောဂါကူးစက်မှုရှိမရှိကိုလိုက်လံစစ်ဆေးနေပါတယ်လို့လည်းပြောပါတယ်အခုထိတော့မားရောဂါဖြစ်ပွားနေတဲ့နိုင်ငံတွေကိုခရီးမသွားဖို့အတွက်ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကကန့်သတ်မှုတွေမလုပ်သေးပေမဲ့အထူးသတိထားဖို့တော့ပန်ကြားထားပါတယ်
ကနေဒါနိုင်ငံဗန်ကူးဗားမှာကျင်းပတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲပိုလူပွဲအတွင်းအမေရိကန်အသင်းကဂျပန်အသင်းကိုအနိုင်ရခဲ့တာကြောင့်အမေရိကန်ပြည်ထောင်စုမြို့တော်ကဘောလုံးပွဲတက်ရာနဲ့ချီဟာသမရအိမ်ပြီးတော့အပြင်ဘက်မှာစီဝေးပြီးအောင်ပွဲခံခဲ့ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုအတွင်းဘောလုံးအားကစားပေါ်စိတ်ဝင်စားမှုပိုများလာတဲ့ဆိုတဲ့လက္ခဏာလည်းဖြစ်ပါတယ်။အမေရိကန်ဘောလုံးအသင်းပွဲတက်တဦးဖြစ်တဲ့ဒေါ်နယ်ဝိုင်းကသူတို့အနေနဲ့သမရရဲ့အိမ်ပြင်မှာလာပြီးအခုလိုအောင်ပွဲခံနေတာဖြစ်ကြောင်းနဲ့ဒီလိုမျိုးလာပြီးစူးစီးနိုင်တာဟာဆယ်စုနှစ်လောက်အတွင်းမှာလူအများဆုံးလာပြီးတော့အခုလိုစူပောင်းအောင်ပွဲခံခဲ့နိုင်တာလည်းဖြစ်ပါရယ်ခင်ဗျာ Direct from Washington The
Voice of America VOA တင်းလာနေညဖက်ထိတ်တန့်ရောက်တဲ့တွေကိုဒေါခင်မျိုးတက်နဲ့ကိုအောင်အောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်ရွှေကောက်ပွဲကျင်းပဖို့အချိန်နီးကပ်လာချိန်မှာပဲပြည်နယ်နဲ့တိုင်းဒေသကြီးတချို့မှာမဲဆန္ဒစီရင်မယွင်မှုတွေဖြစ်နေတာကြောင့်နိုင်ငံရေးပါတီတွေအရက်ဖက်လူအဖွဲ့အစည်းတွေနဲ့မဲစီရင်စီစီရေးပူးပေါင်းလှုပ်ဆောင်ဖို့ကိုအတိုက်ခံပါတီကြီးဖြစ်တဲ့ NLD ပါတီကပြည်ထောင်စုရွှေကောက်ပွဲကော်မရှင်ကိုဒီကနေ့တွေ့ဆုံတဲ့အချိန်တိုက်တွန်းလိုက်ပါတယ်။အခုလိုမဲစီရင်မယွင်မှုတွေကိုအချိန်မီမပြုတ်ပြင်နိုင်ဘူးဆိုရင်ရွှေကောက်ပွဲမှာပါဝင်တဲ့မဲဆန္ဒရှင်ပြည်သူလူထုရဲ့ကိုစားပြုမှုအပိုင်းကိုမေခွန်းထုတ်စရာဖြစ်လာလိမ့်မယ်လို့သုံးသပ်နေကြပါတယ်။အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မဆမုံကဆက်ပြောပြပေးပါမယ်ရှင်
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဇက်တိုက်ဆိုသလိုကြိုတင်ထုတ်ပြန်ပေးနေတဲ့ဆန္ဒမဲပေးပိုင်ခွင့်ရှိသူတွေရဲ့စာရင်းထဲမှာမဲဆန္ဒရှင်ပြည်သူစာရင်းမှန်ကန်မှုရှိစေရေးအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဘက်ကဒေါ်ဆန်းစုကြည်ကိုရိုင်းဦးဆောင်ပြီးတော့မဲစာရင်းတွေကိုစစ်စစ်ဆေးဆေးမှုတွေလုပ်နေတာပါ။အဲ့လိုမျိုးလှုပ်ဆောင်တဲ့အခါမှာတွေ့ရှိခဲ့တဲ့မဲဆန္ဒရှင်စာရင်းမှားယွင်းလွဲချော်မှုတွေနဲ့ပတ်သက်လို့ဒီကနေ့ဇူလိုင်လ6ရက်နေ့တနင်္လာနေ့မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေနဲ့ NND အဖွဲ့ချုပ်ဘက်ကဥညာဝင်ဦးဝင်းမြင့်တို့တွားရောက်ဆွေးနွေးခဲ့ပါတယ်NLD ဘက်ကထောက်ပြတဲ့မဲစရင်လွဲမှမှုတွေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကသူတို့ဘယ်လိုဆောင်ရွက်ပေးနိုင်မလဲဆိုတာကိုပြန်လည်ဆွေးနွေးခဲ့ပေမဲ့လို့လိုအပ်ချက်တွေရှိနေသေးတဲ့အတွက်ကော်မရှင်အနေနဲ့အောက်ခြေရက်ကျေးအစ်စ်ကော်မရှင်အဖွဲ့ဝင်အနေနဲ့ချိတ်ဆက်ပြီးအမြန်ဆုံးအရေးယူဆောင်ရွက်မှုတွေကိုလုပ်သင့်ပါတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းခင်ထွေးမြင့်ကပြောပါတယ်။အဲ့
ဒီဥညာဝင်နေလေတဲ့သူကကော်မရှင်မှာရှိနေတယ်ယူရေးစီမှာရှိနေတော့အဲ့ဒီကိုအဲ့ဒီအပြေမှုဖုန်းနံပါတ်ပြီးတော့အဲ့ဒီအပြေမှုပို့ဆက်တယ်အဲ့ဒီအပြေမှုကသူညွှန်ကြားလိုက်ပါလို့ပြောတယ်အဲ့လိုညွှန်ကြားမဲ့ဆိုတာပြောတယ်အခုချိန်အခုကူးလို့မရဘူးပြောရတော့မပြောနဲ့တော့မျိုးပေါ်ရက်ပေါ်တော့အဲ့ဒီလိုပေးမှုကူးများဆန်နဲ့နေနေလောက်ပြီးလို့ရတယ်လေအဲ့ဒီလိုလုံးဆောင်လို့ရတယ်ပေါ်မှာတော့အကုန်လုံးအဆင်ပြေအောင်ပြောတယ်ဒီရက်ဒီမှာအဲ့လိုတွေ့နေရတယ်ရက်ပေါ်ပြပနာတယ်တော်တော်လေးအဆင်မပြေဘူး
မဲဆန္ဒရှင်ပြည်သူတွေအနေနဲ့ချုပ်တင်ထုတ်ပြန်ထားတဲ့စာရင်းတွေကိုတေချာကြည့်ရှုစစ်ဆေးပြီးတော့မှားယွင်းလွဲချော်မှုတွေတွေ့တဲ့အခါမှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုအတိပေးပြီးတော့သတ်မှတ်လျှောက်လွှာနဲ့သတ်မှတ်ချိန်တွင်ပြန်လည်လျှောက်ထားပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့တိုက်တွန်းထားပါတယ်။ဒီလိုမျိုးပြည်သူတွေဘက်ကပူးပေါင်းပါဝင်မှသာမဲဆန္ဒရှင်စာရင်းတရားဝင်ထုတ်ပြန်တဲ့အခါမှာအမှားယွင်းနည်းနိုင်မှာဖြစ်တယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ကဥတင်ထွန်းကတိုက်တွန်းပြောဆိုပါတယ
်။သွားကြည့်ပေါ့မပါသေးလို့ရှိရင်ပုံစံသုံးနဲ့လျှောက်ဖို့ပေါ့။မပါသေးလို့ပါနေတဲ့ပုံစံလေးနဲ့နှစ်ချက်ပဲရှိတယ်။ပြီးတော့ဒါတွေကိုကြည့်လာရင်ဒီနိုင်ဖြစ်တိုင်းလုပ်ကြည့်ရင်တော့ဘောနော်ဒါပါပဲ
။အခုလိုမျိုးမဲဆင်းရင်မှားယွင်းမှုတွေဖြစ်နေတဲ့အပေါ်အဓိကတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့မဲဆင်းရင်စီစစ်နိုင်ရေးနိုင်ငံရေးပါတီတွေအရက်ဖတ်လူအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်တင်ပါတယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်။တကယ်လို့မဲဆန္ဒရှင်စာရင်းမှားယွင်းမှုတွေဖြစ်ပေါ်နေတဲ့အပေါ်မှာအချိန်မီမပြုတ်ပြင်နိုင်ဘူးဆိုရင်ရွေးကောက်ပွဲကျင်းပတဲ့ချိန်မဲဆန္ဒရှင်ပြည်သူလူထုပါဝင်ကိုစားပြုမှုအပိုင်းကိုမေးခွန်းထုတ်เสียဖြစ်လာမယ်လို့ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။အကြီးအကဲစတော်များများမှားယွင်းနေဆုံးရှိရင်2015ရွေးကောက်ပွဲရဲ့ရလဒ်ဟာမြန်မာပြည်သူလူထုအများစုရဲ့ဆန္ဒသဘောထားကိုကိုစားပြုနိုင်မှုအပိုင်းမှာအားနည်းမယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့ပြည်သူ့ရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့ဝင်အစင်းစင်းအနေနဲ့အခုအချိန်မှာအရေးကြီးလုပ်နေတာကနိုင်ငံရေးပါတီတွေအရှက်ဖက်အဖွဲ့အစည်းတွေနဲ့ပုံမှန်လေးလေးပုံပေါ်ဆောင်ရွက်ပြီးတော့မဲစင်းနေအမှန်ကန်ဆုံးဖြစ်အောင်အများစုဆောင်ရွက်တဲ့လေလို့ကျွန်တော်ကမြင်ပါတယ်ဗျ။
န 2015ခုနှစ်အတွင်းလာမယ့်အောက်တိုဘာလကနိုဝင်ဘာလဆက်မှာပါတီဇွန်ဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်ခြင်းရှိပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပြီးတဲ့နောက်မှာပဲတတိုင်းမြလုံးတိုင်းတာနဲ့မေဆန္ဒရှင်စည်းရင်းတွေကိုကြိုတင်ကြေညာထုတ်ပြန်နေတာဖြစ်ပါတယ်ရှင်
မဆူမောမင်းမြန်တင်ပြတော်ရပါရှင် FOA ကနေတင်းလာနေညာဖက်တင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မဲစီရင်မာရွင့်မှုတင်းနောက်တစ်ပုတ်သက်သက်ထဲတင်ပြပါောင်းမယ်2015ရွေးကောက်ပွဲအတွက်အခြေခံမဲစီရင်မာရွင့်မှုတွေကိုပြင်ဆင်ရမှာရက်ကျေးကော်မရှင်ရဲ့လုပ်ငန်းမကျွမ်းကျင်မှုနဲ့တချို့ကန့်သတ်ချက်တွေကြောင့်မန္တလေးတိုင်းဒေသကြီးအတွင်းမှာခက်ခဲတာတွေရှိနေပြီးတချို့ပြည်နယ်တွေမှာတော့မဲဆန္ဒရှင်တွေနေထိုင်ရတဲ့မဲစီရင်ကပ်ရာနေရာဝေးကွာတာကြောင့်အခက်အခဲတွေရှိနေပါတယ်လတ်တလောအခြေခံမဲစီရင်ထုတ်ပြန်ထားတာနဲ့ပတ်သက်ပြီးတွေ့ကြုံရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းဌာနကိုမိုးစောကတင်ပြထားပါရရှင
်ဟုတ်ကဲ့အခြေခံမဲဆန္ဒရှင်စီရင်တွေကိုမလ30ရက်နေ့ကစတင်ပြီးရန်ကုန်တိုင်းဒေသကြီးကမြို့နယ်10မြို့နယ်မှာထုတ်ပြန်ခဲ့ရာကမေလ25ရက်ဇွန်လ8ရက်နဲ့ဇွန်လ22ရက်နေ့တွေမှာကြန့်ရှိနေတဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေမှာပါဆက်လက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီလိုထုတ်ပြန်ထားတဲ့အခြေခံမဲဆန္ဒရှင်စီရင်တွေမှာမဲဆန္ဒရှင်အမည်ကျန်ရှိတာဒါမှမဟုတ်သူ့အမည်နဲ့မိဘအမည်စလုံးပေါင်းမှားတာမွေးနေ့ရက်စွဲမှားတာနိုင်ငံသားစီစီရေးကတ်နံပါတ်မှားတာမဲစီရင်မှာမပါဝင်သင့်သူတွေပါဝင်နေတာစတဲ့အမှားအယွင်းတွေရှိနေခဲ့တာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရန်ကုန်တိုင်းဒေသကြီးနဲ့နေပြည်တော်ကတချို့မြို့နယ်တွေကိုစစ်စစ်ကြည့်ရမှာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိအမှားယွင်းရှိကြောင်းထောက်ပြတာတွေလည်းရှိခဲ့ပါတယ်။ဒီလိုမှားယွင်းတာတွေကိုမဲစင်းထုတ်ပြန်ပြီး14ရက်အတွင်းမှာပြင်ဆင်ရမှာဖြစ်ပါတယ်။ဒီလိုပြင်ဆင်ရမှာလည်းအခက်အခဲတချို့ရှိနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူများကွန်ရက်အဖွဲ့မန္တလေးကဥညင်ညီကျော်ကပြောပါတယ်။
ပြင်ဆင်မှုကြိုးစားကြတဲ့အခါမှာဒီရက်ကြီးအစ်စ်ကော်မရှင်လေးရဲ့မကြွတင်မှုပါအလုံးဟာစေတနာဝင်လာပြီးဖြစ်နေတယ်အတွေးမှုလို့ခေါ်တဲ့အခွေဥချွေကြီးကစီးရေးတယောက်ကလည်းအနေနဲ့ဝင်လာသဘောမျိုးဖြစ်နေတဲ့အတွက်အခက်အခဲဖြစ်ပါတယ်နောက်တစ်ချက်ကတော့ကိုစားဆောင်ရွက်ခွင့်ဆိုတဲ့အဓိပ္ပာယ်ဖွင့်မှုပေါ်မှာအဓိပ္ပာယ်လွှဲမှားကြပါတယ်ဥပမာမိသားစုတွေကလည်းကိုစားလုပ်ခွင့်ရှိတယ်ပါတီနဲ့ခြားဖွဲ့စည်းများလုပ်ခွင့်မရှိဆိုတာမျိုးနဲ့ဒါအခက်အခဲတစ်ခုကြုံနေတယ်နောက်တစ်ချက်ကတော့အများပြည်သူသိအောင်လှုပ်ဆော်မှုဟာအများအားဖြင့်ပါလေ
လောလောဆယ်မှာတော့တမတ်ရက်ကုံလွန်ပြီးတဲ့နောက်မှာရက်ကြီးရွေးကောက်ပွဲကော်မရှင်စီကိုကိုယ်တိုင်တွားရောက်ပြီးအစည်းအဝေးအမှားပြင်ဆင်တာကိုဆောင်ရွက်ပေးဖို့ရွေးကောက်ပွဲစောင့်ကြည့်တဲ့လူမှုအဖွဲ့အစည်းတွေကတောင်းဆိုရမှာပြင်ဆင်ပေးရတွေရှိနေကြောင်းပြောပါတယ
်ရက်ကွက်ဥချွေရေးရုံးမှာရှိတယ်ရက်ကြီးကော်မရှင်ရုံးမှာကိုယ်တိုင်လာလို့ရပါတယ်ဒါပေမဲ့ဒီမှုအရာအားလဲပါတယ်အဲ့လိုလုပ်လို့ရတဲ့စလားကိုမြို့နယ်တိုင်းစီမသိကြဘူးဖြစ်တယ
်ကချင်ပြည်နယ်ဗမော်မြို့နယ်အတွင်းမှာတော့မဲဆန္ဒရှင်တွေနေထိုင်ရာနဲ့မဲစင်းကပ်ရာနေရာအလန်းကွာဝေးတာကြောင့်အခက်အခဲတွေရှိနေကြောင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကဥအောင်သိန်းကပြောပါတယ
်ကျွန်တော်ဗမော်မြို့ကစင်ကားဆိုတဲ့ပြီးတော့တော်တော်ဒုက္ခဖြစ်တယ်အဲ့စင်ကားရဲ့လက်ခုပ်ရဲ့အဲ့မှာတောက်ပြန်ရဲ့အဲ့တုံးမှုကိုတစုဒီကကတော့စင်ကားဒီဘက်ကမှနှက်ကုတ်ကဘက်ကကျောက်ပြန်တော့ဒီခုနမိုင်လောက်ဝေးတဲ့တောထဲကိုသွားဦးဘက်ကဒီဘက်ကရွာလုံးကျွတ်လာလို့ဆိုတော့ဖြစ်နေတယ်ပြီးတော့အဲ့မဲစည်းတွေကတ်ထားနေမှာကော်မရှင်ပြောင်းမှမဆောင်တဲ့ခါကျတော့သွားကြည့်တဲ့ကြည့်မယ်ချိန်မယ်ဘုရုသီပေါ်တော့အောင်မှလည်းမသိအဲ့လိုအခက်အခဲကြီးဖြစ်နေတာ
ရှမ်းပြည်နယ်တိုင်ရမ်းမြို့နယ်အတွင်းမှာတော့အခြေခံမဲဆန္ဒရှင်စင်အမှားယွင်းတွေကိုပြင်ဆင်ရမှာအခက်အခဲသိမ့်မရှိကြောင်းကိုလာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနိုင်ငံကတအူးကပြောပါတယ
်ကျွန်တော်တို့တိုင်ရမ်းမြို့ကလူကသိမမြတဲ့အခါကျတော့တော့ချစ်တယ်မှားလို့ရှိပြပြသေးတယ်အေးစစ်စစ်နောက်မပါသေးတဲ့ဟာလည်းလက်ခါသေးတယ်အခက်အခဲသိမ့်မရှိပါဘူး
ချင်းပြည်နယ်အတွင်းမှာတော့မှားယွင်းတဲ့စည်းရင်းတွေကိုတင်ပြရမှာအခက်အခဲရှိပေမဲ့နိုင်ငံရေးပါတီတွေကမဲစည်းရင်းကူးယူခွင့်မရရှိတာကြောင့်အမှားယွင်းတွေစီစစ်ရမှာအခက်အခဲရှိကြောင်းထန်တလန်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ပူလားမောင်ကျုံးကပြောပါတယ်လက်ရှိထုတ်ပြန်ထားတဲ့အခြေခံမဲဆန္ဒရှင်စည်းရင်းတွေအမှားယွင်းများပြားတာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကိုယ်တိုင်လိုက်လံစီစစ်တာတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအလုံးမှုဆောင်တချို့ကလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ထပ်မံတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ပြည်ထောင်စုလွှတ်တော်နာယကသူရောဦးရွှေမန်းကလည်းတင်းငွေတွေနေကသူ့ရဲ့မဲဆန္ဒနယ်ဖြစ်တဲ့ဇီယာသီရီမြို့နယ်အတွင်းမှာမဲစင်းတွေကိုစီစစ်ပြီးတဲ့နောက်မဲစင်းအမှားတွေကိုအချိန်မီပြင်ဆင်နိုင်ရေးအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုတဝန်လာပေးမယ်လို့သူရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။လ လာမယ့်အောက်တိုဘာလကိုနိုဝင်ဘာလစံပိုင်းမှာကျင်းပမယ်လို့ကြေညာထားတဲ့အထွေထွေရွေးကောက်ပွဲရဲ့အတီးကြကိုတော့မကြခင်ရက်ပိုင်းအတွင်းမှာထုတ်ပြန်သွားမယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ
်။ကိုမိုးစောပါရှင်။ခုတော့မြန်မာလူအခွင့်အရေးတည်င်းဖက်အလဲပေးပါဦးမယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေချမှတ်လိုက်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့လူနေစုတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုရဲဆုံးဖြတ်ချက်ဟာပကတိအခြေအနေတွေနဲ့တွေ့ဖယ်နေတယ်လို့အမျိုးသားလူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပေါ်မှာလေးစားဖို့လိုအပ်တယ်လို့လည်းနိုင်ငံရေးသမားတဦးကတုံ့တက်ပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတင်ကြီးလင်းကတင်ပြပေးပါမယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာတလနီဘာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးကမြန်မာနိုင်ငံမှာရိုဟင်ဂျာနဲ့လူနည်းစုတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ဇူလိုင်လ3ရက်နေ့ကမဲခွဲဆုံးဖြတ်ခြင်းမရှိဘဲဆုံးဖြတ်ချက်ချခဲ့ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းအဆိုကို OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားပါကစ္စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတမန်ကြီးကဇူလိုင်လ1ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာရခိုင်ပြည်နယ်ကတကယ့်အခြေအနေအစ်အမှန်တွေနဲ့ကွဲလွဲနေပြီးရိုဟင်ဂျာလို့မိမိကိုမိမိခေါ်ကြတဲ့ဒီလူမျိုးစုအပေါ်မှာမြန်မာအစိုးရအနေနဲ့အခွင့်အရေးတွေပေးနေတယ်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးစစ်မြိုင်ကပြောဆိုလိုက်ပါတယ်
။ဘင်္ဂါလီတွေအနေနဲ့နိုင်ငံသားမဟုတ်တော့လည်းပဲဒီလူသားတယောက်အနေနဲ့ရတဲ့နဲ့အခွင့်အရေးတွေတော့ပေးခဲ့တာကိုကျွန်တော်တို့လည်းပဲဒီမောင်းတော်နယ်မြေကို၃ခေါက်ခန့်ရောက်ရှိလေ့လာခဲ့တဲ့အတွက်ဒါကိုကျွန်တော်တို့ဟိုခိုင်ခိုင်မာမာလေးကျွန်တော်တို့ပြောနိုင်ပါတယ်အဲ့တော့ဒီနိုင်ငံသားတယောက်ကဲ့သို့တော့မရနိုင်တော့လည်းပဲလူသားချင်းစာနာထောက်ထားမှုနဲ့ပတ်သက်တဲ့အခွင့်အရေးတွေပေးတာကိုကျွန်တော်တို့တွေ့ပါတယ်အဲကျမ်းမာရေးစောင့်ရှောက်မှုတွေပေးပါတယ်လေယာပိုင်ဆိုင်ခွင့်နောက်အခြေချနေထိုင်ခွင့်နောက်စီးပွားရှာခွင့်ဒါတွေကျွန်တော်တို့ပေးထားတာတွေ့ပါတယ်။နောက်ပညာသင်ယူခွင့်ဒါတွေလည်းကျွန်တော်တို့ပေးထားတာကျွန်တော်တို့တွေ့ပါတယ
်။သူ့အနေနဲ့ဒီဆုံးဖြတ်ချက်ကြောင့်လူမျိုးစုနှစ်စုကြားတည်ငြိမ်မှုပြပြားမှာကိုစိုးရိမ်တယ်လို့လည်းထောက်ပြပြောဆိုပါတယ်
။ကျွန်တော်တို့ဒီကိစ္စဟာဒီမြန်မာမှာရှိတဲ့ပြည်သူအများစုကိုလည်းပဲစိတ်နှောက်ယှက်ဖြစ်စေပြီးတော့ရင်ဒီလူမျိုးစုနှစ်စုကြားမှာရှိနေတဲ့တည်ငြိမ်နေတဲ့နောက်ပြီးတော့ရရှိနေတဲ့နားလည်မှုတွေကိုထိခိုက်သွားမှစိုးရိမ်စရာအကြောင်းရှိတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ကွာ
88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကကိုချင်းမီကတော့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရခိုင်အရေးမှာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားဖို့လည်းလိုအပ်တယ်လို့ဖွင့်ဟပါတယ
်နိုင်ငံတကာအနေနဲ့ကလည်းအဲ့ဒါဒီကနေ့ကျွန်တော်တို့ဒီရခိုင်အရေးကိုဟိုတိတိကျကျလေ့လာပြီးမှဆုံးဖြတ်ချက်ချဖို့လိုတယ်အဲ့ဒါဟာကျွန်တော်တို့ဒီလူ့ခွင့်ရေးရှုထောင့်အနေနဲ့ကြည့်ပြီးတော့ဆုံးဖြတ်ချက်ချမလုံလောက်ဘူးကျွန်တော်တိုင်းရဲ့အချုပ်အခြာအာဏာရှုထောင့်ကိုလည်းအလေးထားပြီးတော့လေးစားမှုနဲ့ချင့်ကပ်ဖို့လိုတယ်လို့ကျွန်တော်မြင်တယ်
မြန်မာနိုင်ငံသားတွေလွတ်လပ်စွာကိုယ်ခွင်ခွင့်အတွက်ဆောင်ရွက်နေတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ကအစ္စလာမ်ကိုယ်စားလှယ်ဦးအေးလွင်ကတော့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကချမှတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်အခုလိုသုံးသပ်ပါတယ
်ကျွန်တော်တို့မြန်မာပြည်သူတယောက်အနေနဲ့ကတော့မြန်မာပြည်တွင်းရေးကိုတို့မှန်ကန်သောအချက်လက်များပေါ်မှာတို့ရဲ့စိုးရိမ်သောကများကိုတို့ပြောတာကတို့ရဲ့လုံပိုင်ခွင့်ဖြစ်တယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ပြည်သူတွေရဲ့ခံကြမှာဟာကျွန်တော်ပြည်တွင်းကတော့ပြည်သူများကသာလျှင်ဖန်တီးရမှာဖြစ်တဲ့အတွက်ကြောင့်အပြည်ပြည်ဆိုင်ရာမှာအဲ့ဒီလိုအထင်အမြင်တွေရှိနေပြီဆိုရင်ကျွန်တော်တို့အများကြီးစဉ်းကျင်ရမှာပေါ့ဗျာ
တစ်ဖက်မှာလည်းလူအခွင့်အရေးချိုးဖောက်မှုတွေဟာလူနည်းစုတွေပေါ်မှာမှမဟုတ်ဘဲနိုင်ငံသားအလုံးပေါ်မှာချိုးဖောက်မှုတွေရှိနေတယ်လို့လူအခွင့်အရေးချိုးဖောက်မှုစုံစမ်းရေးကော်မတီကအထွေထွေအတွင်းရေးမှူးဦးဒေးဗစ်လှမြင့်ကထောက်ပြပြောဆိုပါတယ်
တကယ်ကျွန်တော်တို့နိုင်ငံကတော့လူ့ခွင့်ရေးချိုးဖောက်မှုတွေကတော့နေရာတိုင်းမှာရှိနေတာပဲဗျ။เนาะကျွန်တော်တို့ဒီပေါ်တော့ဒီလူရင်းကြားတွေတင်မခါဘူးကျွန်တော်တို့ပြည်ရင်းမှာလည်းလူ့ခွင့်ရေးချိုးဖောက်မှုတွေအများကြီးရှိနေတာပဲလေ။အဲ့တော့ကျွန်တော်တို့ကဒီမှာတိုင်းရင်းသားတို့ဘင်္ဂါလီတို့ပမာတို့ကျွန်တော်တို့ဒီလိုမျိုးဖွဲ့ချားနေတဲ့စားလူသားတွေပေါ်မှာကျွန်တော်တို့ကျူးလွန်တဲ့ကိစ္စရပ်တွေပေါ့နော်။လူသားချင်းကိစ္စရပ်တွေကတော့ကျွန်တော်တို့ဒီတိုင်းပြည်မှာတော့ဒီနေ့ဒီချိန်ထိကျွန်တော်တို့ပြည်သူပြည်သားတွေခံစားနေရတယ်ရှိရဲ့ဗျ။
ဇူလ15ရက်နေ့ကနေဇူလိုင်လ3ရက်နေ့အထိကျင်းပခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာပါကစ္စတန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးကပြည်ထောင်စုလွှတ်တော်ကအတည်ပြုခဲ့တဲ့မျိုးဆောင်ဥပဒေ၄ရက်နဲ့အခြားဖိနှိပ်မှုတွေကြောင့်လို့ဆိုပြီးပင်လယ်ပြင်မှာထွက်ပြေးနေတဲ့လေစီပြေးဒုက္ခသည်တွေအရေးကိုထောက်ပြပြီးဆုံးဖြတ်ချက်အစိုးချမ်းကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးမောင်ဝေကလည်းဒီမူကြမ်းအစိုးမှာမဟုတ်မမှန်တဲ့စွပ်စွဲချက်တွေပါဝင်နေတယ်လို့ဇူလိုင်လ3ရက်နေ့ကအစည်းအဝေးတွင်မှာပဲတုံ့ပြန်ခဲ့ပါသေးတယ်ရှင်။
တော်ရရှိမြခင်မြန်မာနိုင်ငံကအကြောင်းသားတွေဟာတိုင်းပြည်အရေးဂျုံတိုင်းရှင်းစုံကပါဝင်အနစ်နာခံခဲ့ကြပါတယ် ီလိုကျောင်းသားတွေရဲ့စွန်းစားအနစ်နာခံမှုတွေဟာထိုက်တန်တဲ့အကျိုးသက်ရောက်မှုရှိခဲ့ပါရဲ့လားကျောင်းသားတွေရဲ့တိုက်ပွဲဝင်မှုတွေလှုပ်ရှားမှုတွေအောင်မြင်ဖို့အတွက်ဘာတွေလိုအပ်နေသလဲဆိုတာကိုဇူလိုင်9ရက်အရေးအခင်53နှစ်မြောက်နေ့ဖြစ်တဲ့အခုလာမယ့်အင်္ဂါညတရရဲ့လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသွားရချင်ပါခင်ဗျာပါဝင်ဆွေးနွေးလို့ရသွားရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994fax number 2323255992ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ပါတယ
်။မနေ့ကအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ခုတော့တိုင်းရင်းသားဒေသဖက်ကတိုက်ပွဲသတင်းတင်ပြပါောင်းမယ်။မြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မရော DKBA တို့ဟာကရင်ပြည်နယ်ကော့ကရိတ်မြို့နယ်တွင်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ထိုင်းနိုင်ငံဘက်ကတော့သူတို့နိုင်ငံသားတွေကိုမြန်မာဖက်ချန်းကိုခရီးမသွားကြဖို့အတွက်သတိပေးခဲ့ပြီးကုန်စည်စီစစ်မှုတွေကိုလည်းရပ်နားထားတယ်လို့ဆိုပါတယ်။အကြောင်းဆိုကတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။မြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တို့ဟာ9ရက်မြောက်နေ့အဖြစ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။မြန်မာတက်မတော်ဘက်ကတပ်အင်အားတွေလည်းတိုးချဲ့လာပြီး DKBA ရဲ့ကလိုထူဝါအခြေချဗျူဟာစခန်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတာကြောင့်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေသေးပဲဆိုပြီး DKBA ကလိုထူဝါဗျူဟာမှုဗိုလ်မှူးချုပ်ကျော်တက်ကဆိုပါတယ်
။ညာကခုပေါ်မှုမှာဖြစ်တယ်။ဒီအဆက်လာမှာလည်းဖြစ်တယ်။ဒီက20နဲ့လက်ကိုလာကြည့်တယ်ဟုတ်။ခုကအခုပိုပြီးထိုက်ကြလာတယ်သူတို့ချဲ့လာပြီ။ရမ်းရတယ်ရမ်းရတယ်ဆန်နုကိုတည်းကဒီကော့ဖီမြောင်းနည်းလာထိုက်တယ်။စက်တော့ပြတယ်ဒီစာကဆက်နေတက်လည်းပါတယ်။တမန်နေတက်လည်းပါတယ်။ဒီလိုဟိုးတနေ့လိုက်တဲ့တက်လည်းပါလာတယ်နော်
။တိုက်ပွဲဖြစ်နေတဲ့နေရာဟာအာရှလမ်းမအစ်စ်နမ်းမှာဖြစ်နေတဲ့အတွက်ကားလမ်းတွေပိတ်ထားရပြီးကုန်စီစီးဆင်းမှုတချို့လည်းရပ်နားထားရပါတယ်။အခုအခါမှာတော့အရင်ကားလမ်းဟောင်းနေရာကပဲကုန်စီစီးဆင်းမှုတချို့ရှိနေတယ်ဆိုပြီးမြောက်ရီမြို့နယ်တင်ငန်းညီနောင်ရဲစခန်းကတာဝန်ကျရဲဝန်ထမ်းတဦးကဆိုပါတယ်။
အဲကားပါလာမှုတော့ကျွန်တော်တို့ကဒီစခန်းကတော့ကားတော့မတွေ့လျက်ပါဘူး။ဟိုလုံးလုံးပြိတ်တော်တော့မဟုတ်ဘူး။အခုကျွန်တော်မြင်လို့ပဲကားရက်လာရဆက်ရပဲလို့ဆောက်ပဲလို့။ဟိုကျွန်တော်တို့ကတော့လမ်းဟောင်းပေါ့။အဲအချမ်းကတော့ပြိတ်ကြရတယ်။လမ်းတက်တော့သူပြိတ်ခါဆိုတော့တွားလာမှုရှိမှာတော့မဟုတ်ထင်တယ်မလဲ
။မနေ့ကတော့ထိုင်းနိုင်ငံဘက်ကအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးသူတို့နိုင်ငံသားတွေကိုမြန်မာနိုင်ငံဘက်ကနေပြန်လည်ခေါ်ယူနေကြောင်းနဲ့ထိုင်းနိုင်ငံသားတွေမြန်မာပြည်ဘက်ကိုအခုရက်ပိုင်းတွင်သွားလာခြင်းမလုပ်ဖို့အတွက်သတိပေးထားပါတယ်။ဒါအပြင်မြန်မာဘက်ကတိုက်ပွဲတွေဖြစ်နေပြီးနေဆက်မတည်ငြိမ်မှုတွေကြောင့်ထိုင်းနိုင်ငံရဲ့ကုန်စည်စီးဆင်းမှုတွေလည်းရပ်နားထားကြောင်းထိုင်းနိုင်ငံဘက်ကပြောဆိုပါတယ်။အခုပိတ်ထားရတဲ့အာရှလမ်းမအစ်စ်ဟာဒီလ20ရက်နေ့မှာဖွင့်ပွဲလုပ်ဖို့အတွက်ထိုင်းနဲ့မြန်မာတို့ကစီစဉ်ထားကြတာပါ။ဒီလမ်းအနည်းတစ်ဝိုက်မှာတော့ကရင်လက်နက်ကင်တွေထိန်းချုပ်ထားတဲ့စခန်းတွေရှိနေပြီးအဲ့ဒီစခန်းတွေထဲက DKBA ထိန်းချုပ်ရနေရာတွေကိုမြန်မာအစိုးရတပ်တွေကတိုက်ခိုက်နေတာဖြစ်ပါတယ်။ DKBA အဖွဲ့ဟာလွန်ခဲ့တဲ့20လောက်ကစလို့အဓိကတိုင်းရင်းသားလက်နက်ကင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားစီယုံ KNU ကနေခွဲထွက်ခဲ့ပြီးတဲ့နောက်အဲ့ဒီအချိန်တုန်းကစစ်အစိုးရနဲ့အပြစ်ခတ်ရစေးရယူခဲ့တဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။ဒါပေမဲ့လည်း2010ပြည့်နှစ်မှာတနစ်နီးပါးကြာတိုက်ပွဲတွေပြန်လည်ဖြစ်ပွားရာကနေ2011ခုနှစ်မှာတော့နောက်တစ်ကြိမ်အပြစ်ခတ်ရစေးရေးထပ်လုပ်ခဲ့တာပါအခုလက်ရှိမှာတော့နှစ်ဖက်တိုက်ပွဲတွေရပ်နိုင်ဖို့အတွက်ညှိနှိုင်းမှုတွေနဲ့အပြေရှားနေတယ်လို့ DKBA ဘက်ကပြောဆိုခဲ့ပြီးတိုက်ပွဲအခြေအနေတွေတင်းမာနေတဲ့အချိန်မှာတော့ပြည်လည်အောင်ချက်ချင်းလှုပ်ဆောင်ဖို့မလွယ်ကူသေးဘူးလို့ဆိုပါတယ်
ဖြည့်စစ်ပါပါဖြည့်စစ်ပါပါဒါပါနော်အချိန်နေဆောက်ပါခုလောက်ပြတ်ပြဲကြားရချိန်မှဖြည့်စစ်လို့မရဘူ
းနှစ်ဖက်တင်းမာမှုအခြေအနေနဲ့ပတ်သက်လို့ကရင်ပြည်နယ်အစိုးရအဖွဲ့ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရတပ်ဖွဲ့တွေနဲ့ DKBA တပ်ဖွဲ့တို့ကြားပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကလည်းမွန်ပြည်နယ်တိုက်မျောမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ဘူးပြီးအဲ့ဒီအချိန်ကဆက်လို့အခုတစ်ချိန်တိုက်ပွဲတွေပြင်းထန်တာဟာပထမအဆုံးအချိန်လည်းဖြစ်ပါတယ်ရှင
်မအေးအေးမှပြောပြသွားတော့ပါရှင်ကျမတို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအင်တာနက်ကနေတဆင့်ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်တချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေတာပါဒီကနေ့ညနားဆင်ရမယ့်စီစဉ်တွေထဲမှာတော့
ပြစ်ဆုံးပန်းအတွက်အကျိုးမရှိတဲ့အပြင်အစိုးရမျက်ကမ်းမျိုးချစ်စိတ်လို့မြန်မာလူမျိုးကြီးဝါဒလို့တင်းဆောင်တဲ့အမြင်မျိုးဝင်သွားနိုင်စရာအန်တီရယ်လိုပဲထင်ပါတယ
်အမေရိကန်နိုင်ငံ Harvard တက္ကသိုလ်မှာပါရဂူဘွဲ့တင်ကြားစီပူနေတဲ့မန္တလေးမြို့ကကိုစင်လင်းရဲ့ယုံကြည်ရာကိုနားဆင်ရမှာပါဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်းသတင်းလောအစီအစဉ်တွေကိုလည်းနားဆင်ရမှာပါခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာနိုင်ငံခြားတိုင်းပြည်တွေကလာရောက်ရင်းနှီးမြှုပ်နှံကြတဲ့အထက်အမေရိကန်နိုင်ငံဟာအဆင့်14မှာရှိတယ်လို့ Washington DC မြို့မှာရှိတဲ့မြန်မာတန်ယုံကစီးပွားရေးတန်မှုဒေါ်အေးဆန္ဒလွင်ကပြောပါရယ်အမေရိကန်မြန်မာစီးပွားရေးဆက်ဆံရေးရင်းနှီးမြှုပ်နှံမှုအခြေအနေနဲ့အမေရိကန်နိုင်ငံမှာရှိတဲ့မြန်မာတန်ယုံရဲ့စီးပွားရေးဆိုင်ရာလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ Indiana ပြည်နယ် Indianapolis မြို့မှာဒေါ်အေးဆန္ဒလွင်ကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာကိုခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာအမေရိကန်ကနေသွားပြီးတော့လုပ်နေတဲ့ကုမ္ပဏီအရေးအတွက်ဘလောက်များရှိနိုင်မလဲခမန်းကြီးပေါ့နော်ဟိုအထူးသဖြင့်တော့ဒီအိန္ဒိယချင်းတဘောထိုင်းတို့အာဆီယံနိုင်ငံတွေတို့တရုတ်တို့နဲ့ရှင်ရင်အမေရိကန်ရဲ့အနေထားဘယ်ဆင့်လောက်မှရှိနေပြီလို့ထင်ပါတယ်ရှင်အ
ဲ့ဒီအပိုင်းမှာတော့မြန်မာနိုင်ငံဂျင်းမြင့်လာမှုနဲ့ကုမ္ပဏီများနေစားလို့ရှိထားတာဖြစ်တဲ့စင်ရင်းရင်းရတော့ဒီ2015ခုနှစ်ဧပြီလကမှရှိတဲ့စင်ရင်းရင်းရတော့အမေရိကန်ရဲ့ဂျင်းမြင့်လာမှုကအဆင့်14မှာရှိပါလေရှင်။ဒီစုစုပေါင်း38နိုင်ငံမှာဒီအဆင့်14မှာရှိပါတယ်။မြန်မာနိုင်ငံမှာဒီရင်းနှီးမြှုပ်နှံမှုကတော်တော်အမေရိကန်ရင်းနှီးမြှုပ်နှံမှုနဲ့ချိန်မှလဲပါတယ်။ထိုင်းတို့တရုတ်တို့နော်ဒီအင်ဂျင်ဆင်စင်ဂူပေါ့နော်သူတို့တွေနဲ့ချိန်တော့အပေါ်အမေရိကန်ကအဖြစ်လို့လဲဆိုတော့အမေရိကန်ဝင်ရောက်တဲ့ကုမ္ပဏီကသူတို့ကခု GE တို့ ConocoPhillips တို့ကုမ္ပဏီနဲ့ရှင်။ဒါပေမဲ့သူတို့ကစင်ကာပူကနေပြီးတော့ကျေးဇူးပြုစင်ကာပူကုမ္ပဏီနဲ့ဝင်တဲ့အတွက်ကြောင့်လို့ကျွန်တော်တို့ကအမေရိကန်အင်ဗက်စမန့်ကတော့နည်းပြီနဲ့ဟိုစင်ကာပူအင်ဗက်စမန့်တွေမှာသူကစည်ရင်းရောက်သွားတာရှိ
ဆိုတော့အခုလက်ရှိအနေအထားအရဆိုရင်ရောဒီအမေရိကန်ကနေပြီးတော့ဓာတ်ရိုက်သွားလုပ်နေတဲ့စည်ရင်းပေါက်တဲ့ကုမ္ပဏီတွေမြန်မာပြည်မှာရင်းနှီးမြှုပ်နှံနေကြတဲ့ကုမ္ပဏီတွေကသူတို့ငွေလွှဲတဲ့အခါမှာဘယ်လိုလွှဲကြသလဲဗျာ
အမေရိကန်ကုမ္ပဏီတွေကိုကျွန်မကသူတို့နဲ့စကားပြောကြည့်တဲ့အခါတော့သူတို့ကတော့ဒီ sanction ရှိနေတဲ့အတွက်ကြောင့် financial sanction ရှိရကြောင်းလို့သူတို့ငွေလွှဲတာသူတို့လက်ခက်ခဲရှိပါလိမ့်ရှင်။ခက်ခဲရှိတော့သူတို့ပြောစင်ကာပူဘက်ကနေပြီးတော့ဒဏ်ရီကနေတစ်ဆင့်ပြီးလွှဲရပါလေ။အဲ့တော့သူတို့ transition တွေကတော့ transition cost တွေเนาะအားရှိသူတို့ကခက်ခဲဖြစ်ပါလိမ့်ရှင
်။ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကြောင့်မေးတာပါဒီ sanction ကြီးကရှိနေသေးတော့ဟိုကုမ္ပဏီတွေကလည်းတစ်ချိန်တည်းမှာပဲစီးပွားရေးကဖွင့်လိုက်တဲ့အခါကျရင်းနှီးမြှုပ်နှံခွင့်ပေးလိုက်တော့သွားရင်းနှီးမြှုပ်နှံကြရဆိုတော့အဲ့နေရာမှာနည်းနည်းဒီမှာ step ကကျော်နေတော့လေဆိုတော့အဲ့လိုမျိုးဖြစ်တော့ဆိုတော့အဲ့ဒါဆိုလို့ရှိရင်ဒီအခုသွားနေကြတဲ့ဥစ္စာတွေကဒီဟာကိုပြည့်လဲအောင်ဒီဟောပေါ့ဒီ transaction cost တွေလည်းတက်တာအောင်လုပ်နေတာတွေရှိပြီလားခင်ဗျာ
ကျွန်မကတော့ပြောတယ်ဗျာသူတို့ကစင်ကာပူမှာအခြေဆိုင်တဲ့ American ကုမ္ပဏီနဲ့စင်ကာပူမှာလည်းသူတို့ကရုံးနေဖွင့်ထားတယ်ဆိုတော့အဲ့မှာအခြေဆိုင်ပြီးဖွင့်လာဆိုတော့သူတို့ကအဲ့စင်ကာပူကနေပြီးပဲမြန်မာနိုင်ငံကို transaction ကသွားများမှာပေါ့နော်ဒါဒီ American ကနေသွားတဲ့ဟာတွေကြတော့သူတို့ကစင်ကာပူဘက်ကနေလည်းသွားတယ်အစင်ဒီယားဟိုအမေရိကန်စီးပွားရေးလုပ်ငန်းတွေနေနေတယ်သူတို့ကဒါကွန်ကရစ်ကချထားတဲ့ဒီဆက်ရှင်တွေကွန်ကရစ်ကမှာပြတော့ကွန်ကရစ်တို့သူတို့ကလည်းတော်တော်တိုက်တွန်းပြီးတော့ဒီဆက်ရှင်တွေကိုရုပ်ကွေးဖို့အတွက်သူတို့လည်းပြောတိုက်တွန်းအားပေးနေတယ်လို့ကြားပါတယ်ရှင
်နောက်တစ်ခုကျွန်တော်သိချင်တာကဒီမြန်မာနိုင်ငံမှာလာလုပ်နေကြတဲ့ FDI လို့ခေါ်တဲ့နိုင်ငံခြားတရားရင်းနှီးမြှုပ်နှံမှုပေါ့နော်ဆိုတော့အဲ့ဒါတွေကရောဘလောက်ပွင့်လင်းမြင်တာမှုရှိတယ်လေအမအဲ့ဒါလေးနည်းနည်းပြောပြလို့ရမလား
ဟုတ်ကဲ့ပါရှင်က ကျမတို့ကလည်းတန်တာတွေခေါ်မယ်ဆိုလို့ရှိရင်ကျမတို့အစိုးရဟိုသတင်းစာတွေတို့သူတို့ရဲ့ website တွေကလည်းကျမတို့တရားဝင်ထုတ်ပြန်ပါလို့ရှိရင်နောက်ဒီသင်္ကန်း correct criteria တွေလည်းကျမတို့ကလည်းထုတ်ပြန်ပါအခုဆိုရင်ဥပမာပေးရမယ်ဆိုတော့ပြီးရင်ဟိုကျမတို့ကဒီဥစားကိုရှောက်လွှာတွေကိုလည်းဘယ်လောက်ဘယ်လောက်ကျမတို့လက်ခံရရှိပါလဲဆိုပြီးတော့ပြောပါလို့ရှိရင်လက်ခံရရှိဖို့ဆိုရင်ဒီပထမဆုံးဆင့်ကိုဟိုဘောနော် selection ရွေးလိုက်တယ်ဟိုရွေးလိုက်တဲ့ဆိုရင်လည်းပထမဆုံးဆင့်မှာဘယ်သူအောင်မှာပြီဆိုပြီးနောက်ကနောက်ဒုတိယဆင့်ဆိုတော့ဒုတိယဆင့်မှာဘယ်လိုဆိုပြီးတော့လေကျမတို့ကအကုန်လုံးကိုခွင့်လင်းမြတ်တာစာနဲ့ပြောပြီးတော့ဒီစာပြည်သူကိုရှင်းပြပြီးတော့လုပ်ပါလေရှင်။ဥပမာဟိုတလောကဆိုရင်ကျမကဒီကအမေရိကန်ကစွမ်းအင်ကုမ္ပဏီတစ်ခုอ่ะဆိုရင်သူနဲ့ကျမစီးပွားရေးမှာတွေ့ပါလေရှင်။စီးပွားမှာတွေ့တော့သူကကျမကိုပြောပါလေ။သူလဲစွမ်းအင်ဆိုတော့ကျွန်တော်အရှိတောင်ရှာမှာသူတန်တားကိုအများကြီးပြိုင်လို့ပါလေ။အဲ့ဒီမှာတဲ့သူမြန်မာနိုင်ငံမှာသူပြိုင်တော့တဲ့သူမထင်ထားဘူးပေါ့နော်။အဲ့လိုသတင်းမျိုးတွေနဲ့သူကကြားတော့တဲ့ဟိုဝင်တော့ပြိုင်နေပေါ့နော်အဖြစ်ဘူးဒါပေမဲ့သူအရန်အံ့ဩသွားပါလေတဲ့ဟိုကျမတို့ချီးကျူးပါလေရှင်သူအဲ့မှာတဲ့အကုန်လုံးရှေ့မှာပဲဒီတန်တာခေါ်တဲ့စွမ်းအင်ကြတော့ကုမ္ပဏီကနေတာပေါ့နော်နေဥစားအဲ့ကုမ္ပဏီကိုခေါ်ပြီးတော့ကြတော့သူအားလုံးရှေ့မှာပဲအိတ်တွေဖောက်လိုက်ပါလေရှင်ဖောက်လိုက်ပြီးတော့အဲ့မှာပဲဟိုတခါလေးပေါ့နော် process လုပ်တော့ဟိုဘယ်သူကဘယ်လောက်ဘယ်သူကဘယ်လောက်ဆိုတာပေါ့နော်အဲ့လိုမျိုးဆိုတော့သူအရန်ကို transparent ဖြစ်တဲ့အတွက်ကြောင့်မဟုတ်ဘူးတဲ့သူပေါ့နော်သူကျေနပ်တယ်ပေါ့နောက်ပြီးတော့သူလည်းတင်တာမှာအောင်သွားပါလေတဲ့အကြောင်းမလို့ဒီပေါ့ဟိုအရန်ကိုစိတ်ကျင်းနေပါတယ်ပေါ့နော်လူစားလည်းထင်လည်းမထင်ထားရဲဆိုတော့တူတာပြောပါလေရှင
်ဆိုတော့အမဒီတန်ရုံမှာရောက်နေတဲ့အချိန်မှာအမရဲ့အဓိကတာဝန်ကဘာတွေလဲဆိုတာကိုကျွန်တော်မေးချင်တာပါ။ဟိုနိုင်ငံခြားရေးနည်းမြမှုတွေတိုးမြင့်ဖို့အတွက်လုပ်ရတဲ့ဆိုတဲ့နေရာမှာဘယ်လိုဟာမျိုးတွေကိုအမတို့လုပ်ရသလဲ။တပေါ့ day to day ပေါ့နော်။ဟိုအသေးစိတ်တော့မဟုတ်ဘူးပေါ့။ဒါပေမဲ့ဟိုဂျေဘူးကကျွန်တော်တို့ပြောပြလို့ရမလား
။ကျွန်မတို့ကဒီမှာစီးပွားရေးတာဝန်ဖြစ်တာဝန်ထမ်းဆောင်တာဆိုတော့စီးပွားရေးဆိုတဲ့ခေါင်းစဉ်ကလည်းအများကြီးပါပဲရှင်။ဟိုကျန်းမာရေးဆိုပြီးမှလည်းကျန်းမာရေးကသူကလုပ်ငန်းတစ်ခုစီးပွားလုပ်ငန်းတစ်ခုလုပ်ချင်စီးပွားရေးအောင်ရောက်လာပါလေရှင်။အဲ့တော့ကျွန်မတို့ကဟိုနေပေးကြေပြတ်ပါလေရှင်။နောက်ကုန်ငွေရေးလည်းကျမတို့ကလုပ်ပါပါရှင်။မြန်မာနိုင်ငံကပြီးတော့ဒီအမေရိကန်ဈေးကွက်ကိုပို့ချင်တဲ့ပစ္စည်းဆိုရင်လည်းကျမတို့ကသူတို့ကမြန်မာဘက်ကကုန်ငွေအားနှံ့နေပြီးကျမတို့ဆက်သွယ်ပါတယ်။ဆက်သွယ်တဲ့အခါဆိုရင်လည်းကျမတို့ကနေပြီးတော့ဈေးမှာပေါ့နော်။ဘယ်သူကဝင်မလဲရှာပေးရပါရှင်။ဒီဘက်ကလူထားမှုလည်းတစ်ခုခုပေါ့နော်။သူတို့သိချင်တာမင်းလေ။ဒီမြန်မာနိုင်ငံမှာဆိုရင်မြန်မာ Trade Center ဆိုတာလေစီးပွားရေးနဲ့ကုသရေးဝင်ဘူးဌာနကအမှခွင့်ထားတာသူတို့နဲ့ကျမတို့နဲ့ဆက်သွယ်ဆက်သွယ်ရှိရပါရှင်။ရှိကြပါတယ်။ဒီဘက်ကအမေရိကန်ဘက်ကစီးပွားရေးတမားရတယ်ဟိုဘက်ကိုသွားချင်တာဟိုဘက်ကဝယ်ချင်တာတော့ဟိုဘက်ကိုမြန်မာနိုင်ငံကိုပို့ချင်တာရှိရင်ကျွန်တော်တို့ကိုလမ်းမေးပါလိမ့်ရှင်အဲ့ဒါကုန်ပြင်းရင်းနဲ့ဆိုင်တာပေါ့နောက်ကဒီ engineering လုပ်တာမျိုးဆိုလို့ရှိရင်ဒီဘက်နဲ့ဟိုဘက်အပြန်လဲမြန်မာနိုင်ငံဘက်ကတော့ဒီမှာတော့ engineering လုပ်တာမျိုးပေါ့ဒီမှာစိတ်မရှိဘူးနော်မြန်မာအမေရိကန်က investor တွေကလည်းမြန်မာနိုင်ငံစိတ်ဝင်စားနေတာလေဆိုသူတို့ကလေဟိုစက်တာတွေကိုဘယ်ခံနာတွေမှာသူတို့ဒီနေ့မှတော့ခွင့်လန်းရှိမှာစသီးချင်းနဲ့ကျမတို့အားလုံးဆွေးနွေးပြရပါရှင်။တချို့ကလည်းဒီ email နဲ့တော့လည်းကောင်း၊ telephone နဲ့တော့လည်းကောင်းဆက်သွယ်ပါရတယ်။တချို့ကလည်းဒီပုံတိုင်းလာပြီးတော့ကျမတို့ကတွေ့ဖို့ငြင်းငြင်းပါတယ်။နောက်တစ်ခါဒီတချို့ကြတော့လည်းဟိုကမြန်မာနိုင်ငံကဝန်ကြီးဌာနတွေနဲ့တွားပြီးတွေ့ဆုံနေတာရှိပါရဲ့ရှင်။ mission နဲ့တော့အဲ့ဒါဆိုရင်လည်းကျမတို့တိုင်တော့နေပြီးတော့သူမြန်မာနိုင်ငံဘက်နဲ့ကျမတို့ကကြားနေချိတ်ဆက်ပြရပါရှင်။အဲ့ဒါတွေကဒီနေ့မြုံနေမှုတော့တော့ခုလိုမျိုးတော့ဒီလိုမျိုး conference တို့လာလို့မှလည်းကျမတို့ကဒီလိုပစ်စင်အခုချင်းတင်လို့ပေါ့နော်မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုခွင့်လမ်းတွေပြောပြရပါမယ်ရှင်။နောက်ကျမတို့ကမြန်မာနိုင်ငံရဲ့ဟိုမြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဆိုစီးပွားရေးပေါ့နော်အကုန်လုံးရဲ့ခွင့်လမ်းတွေကိုပြဖို့အတွက်ကျွန်တော်ဒီနိုင်ငံကဒီလိုမျိုးအဖွဲ့အစည်းတွေကိုလည်းပြောပြရပါတယ်ဟိုပေါ့နော်ဆက်သွယ်ပြောပြရပါတယ်အဲဒါကဒီနိုင်ငံကအစိုးရဌာနတွေမှာ US as a business council လို့မျိုးပေါ့နော်အဲ့လိုမျိုးစီးပွားရေး
ကိုစားပုံတွေမြအသိန်းလို့လည်းကျွန်တော်တို့ကလည်းအရင်ကဆက်ပြီးတော့ဆောင်နေတာပါရှင်။ကိုစားဝင်းလိုင်းစီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းစီစဉ်နဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရရှင်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါမဆူမက်မွန်စီစဉ်တင်ဆက်ထားတာကိုကိုသားညုံဦးကကူညီထားပါရရှင်။
ဘာဘာမှာအင်တာနက်ဆွဲနေတဲ့သူတွေကတန်းလေးရကျော်ရှိနေပြီဆိုတော့ကိုရောအဲ့ဒီထဲမှာပါနေပြီလားမသိပါဘူး
။ဘာလို့လဲဗျမဆူမြမုံကအင်တာနက်မတုံးရမနေနိုင်ဖြစ်နေလို့လားဗျ
။မတုံးရမနေနိုင်ဖြစ်လားဆိုတော့ရုံးမှဆိုရင်လည်းအလုပ်အတွက်ကတစ်ချိန်လုံး online ပေါ်မှာပဲရှားဖတ်ရ။အိမ်ပြန်ရောက်တော့လဲရာသီဥတုအခြေအနေဘယ်လိုရှိလဲဆိုတာအစား online ပေါ်မှာပဲတက်ကြည့်နေရတော့အင်တာနက်နဲ့ကင်းလို့မရဘူးလေ
။အဲ့တော့ဆိုလို့ရှိရင်လည်းအင်တာနက်ကိုတစ်ရက်လောက်လုံးဝမတုံးဘဲနေကြည့်လိုက်ပါလားဗျ။နေနိုင်နေဆိုရင်တော့အင်တာနက်ဆွဲနေတာမဟုတ်လို့ပဲ။ internet ဆွဲရဆိုတာက internet online ပေါ်မှာတက်ဘူးလို့စိတ်ကိုမချုပ်တီးနိုင်တဲ့သူတွေကမှ internet ဆွဲနေတယ်လို့ပြောတာပါဗျ
။ဟောင်ကောင်တက္ကသိုလ်ကပညာရှင်တွေကနိုင်ငံပေါင်း32နိုင်ငံက18နှစ်ကျော်ဝန်းကျင် 9,000 လောက်ကိုစစ်တမ်းကောက်တော့ကမ္ဘာပေါ်မှာ internet ဆွဲနေတဲ့သူပေါင်းကသန်းပေါင်း420လောက်ရှိနေတာကိုတွေ့ရတယ်တဲ့။ကမ္ဘာမှာစုစုပေါင်းလူဦးရေကသန်းပေါင်း 9,000 လောက်ရှိတာဆိုတော့ကမ္ဘာလူဦးရေရဲ့600ခန့်နှုန်းလောက်က internet ဆွဲနေကြတာပေါ့။
ဒါတော့မှ internet လုံးဝမသုံးနိုင်ကြတဲ့သူသန်းပေါင်း 4,000 ကျော်ရှိနေသေးလို့နော်။အခုခေတ်မှာကဒီနောက်ဆုံးပေါ် electronic gadget တွေလက်ကင် mobile phone တွေမပြောနဲ့ပေါင်ချိန်စက်တော်မှာ internet နဲ့ချိတ်ပြီးတော့ကိုယ့်ရဲ့အလေးချိန်ကို online ပေါ်မှာပြနေပြီဆိုတော့လေဘသူက internet နဲ့ကင်းနိုင်မလဲဗ
ျ internet ကိုဘလောက်လွယ်လွယ်ကူကူသုံးနိုင်ကြသလဲဆိုရယ်ကိုယ့်ရဲ့ဘဝအပေါ်ဘလောက်ခြေနှက်မှုရှိသလဲဆိုတဲ့အခြေအနေနှစ်ခုအပေါ်မှာအခြေခံပြီးတော့စစ်တမ်းကောက်ခဲ့ကြတာလေကိုသားညုံပြောသလိုပဲအရာရာကို online နဲ့ချိတ်ဆက်ထားလို့ internet နဲ့မကင်းနိုင်မဲနဲ့ internet ဆွဲကြတာမျိုးတွေ့ရသလို quality of life ကိုမခံစားနိုင်ကြတဲ့သူတွေတနည်းအားဖြင့်တော့အဆင်မပြေတာတွေများတဲ့ဘဝကိုဖျက်ဆီးနေကြရတဲ့သူတွေက internet ဆွဲတာမျိုးလည်းတွေ့ရတယ်တဲ့
ဟုတ်တယ်ဗျာဒီ internet ဆွဲနေတယ်လို့ပြောလို့ရှိရင်ချမ်းသာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ပြဿနာလို့ထင်ကြမှာဗျာဒါပေမဲ့ဆင်းရဲတဲ့နိုင်ငံတွေကမပြည့်စုံတဲ့ဘဝတွေမှာရုန်းကန်နေကြတဲ့သူတွေ internet ပိုဆွဲကြတာကိုစစ်တမ်းကသွားပြီးတော့တွေ့ရတယ်လက်တွေ့ဘဝမှာဆင်မပြေတာတွေစိတ်ပင်ပန်းတာတွေကို online ကဘာထဲဝင်ပြီးတော့မေ့ပြောက်အောင်လုပ်ကြရင်လည်း internet ကိုမတုံးရမနေနိုင်ဆွဲသွားကြတာတဲ့
အဲဒါကြောင့်ကိုယ့်ရဲ့ဘဝကိုပြည့်ပြည့်စုံစုံကြည်ကြည်နက်နက်နဲ့အဆင်တန်းမြင်မြင်နေထိုင်နိုင်ကြတဲ့နိုင်ငံတွေထက်ကိုဘဝရဲ့အနှစ်သာရ quality of life ကိုမခံစားနိုင်ကြတဲ့နိုင်ငံတွေက internet ဆွဲတဲ့သူပိုများတယ်ရှင်။တစ်ဖက်ကကြပြန်တော့လေဒီလူတယောက်ချင်းစီဝင်ဝင်များတဲ့နိုင်ငံတွေမှာ IT ကဏ္ဍကပိုပြီးတော့တိုးတက်ရှေ့ပြေးတယ်။အဲတော့ internet ကိုလိုအပ်ချက်အတွက်300ကနေပြီးတော့ internet ကိုဆွဲဖို့ဖြစ်စေတယ်လို့ဟောင်ကောင်တက္ကသိုလ်ပညာရှင်တွေရဲ့လေ့လာချက်ကသွားတွေ့တယ်လေ။
တခုတော့ရှိရတယ်ဒီ internet ဆွဲရဆိုတာကိုစိတ်ရောကတခုလို့တော့မတတ်မှတ်ကြပါဘူးအာယုံကြောနဲ့ဆိုင်တဲ့ချွင်းချက်တခုလို့ပဲလောလောဆယ်မှာတတ်မှတ်ထားကြပါတယ်နောက်ဒီ internet ဆွဲနေကြသူတော်တော်များများက internet မသုံးရမနေနိုင်တာတဲ့ internet ပေါ်ကလူမှုကွန်ရက်တို့ game တို့လိုမျိုး online application တွေကိုမသုံးရမနေနိုင်ကြတာဖြစ်တယ်လို့ Britain ကစိတ်ပညာရှင်များအဖွဲ့တခုရဲ့ blog မှာရေးပါတယ
် Washington Post သတင်းစာကြီးရဲ့ online စာမျက်နှာမှာတော့ internet ဆွဲနေတာတခုတော့ကောင်းတယ်လို့ခေါင်းစဉ်တော်မှာတက်ပြီးတော့ဆောင်းပါးတခုရေးထားပါတယ်ကမ္ဘာကြီးမှာဒီ internet သုံးနိုင်ကြတဲ့လူဦးရေ39ရာခိုင်နှုန်းရှိနေတဲ့အထက်မှာမှ internet ဆွဲနေကြတာ600ရာခိုင်နှုန်းဆိုတော့ဒီလူတွေဟာဒီလူမှုစီးပွားအပြောင်းလဲတွေမြင်မြင်နဲ့စနစ်တကျဖြစ်အောင်လို့ထွန်းအားပေးနေတဲ့လက္ခဏာဖြစ်တယ်လို့ဆောင်းပါးထဲမှာရေးပါတယ် digital ပစ္စည်းတွေ gadget တွေနောက်ဆုံးပေါ်လက်ကင်ဖုန်းတွေနဲ့ပုံအောနေတဲ့ကမ္ဘာကြီးမှာနည်းပညာကိုအသုံးချမှုနှုန်းကထိမရအောင်ကိုအရှိန်မြင်မြင်နဲ့ဖြစ်နေပြီဆိုတာကိုလည်းအကောင့်ဘက်ကယူနိုင်ပါတယ်တဲ့နောက် internet သုံးဆွဲတဲ့လူငယ်တွေကြောင့်Arab နိုင်ငံတွေမှာစတင်ခဲ့တဲ့ Arab Spring လိုမျိုးလူမှုစီးပွားအပြောင်းလဲတွေဖြစ်အောင်တောင်းဆိုတဲ့လူထုအုံကြွားမှုတွေကမ္ဘာတဝှမ်းမှာဖြစ်လာတာတွေ့ရတယ်ဆိုတာကိုလည်းထောက်ပြထားပါတယ်
။အဲဒါကြောင့်ဒီချမ်းသာတဲ့နိုင်ငံတွေတဲ့လူမှုစီးပွားအာမခံချက်မရှိတဲ့ဆင်းရဲတဲ့နိုင်ငံတွေမှာ Internet ဆွဲသူအရေအတွက်များတယ်ဆိုတာဖြစ်တာပေါ့ဗျ။စစ်တမ်းမှာကလည်းအရှိလေပိုင်းဒေသမှာ Internet ဆွဲတဲ့နှုန်းက 10.9 ရာခိုင်နှုန်းရှိနေတဲ့အချိန်မှာအနောက်ဥရောပနဲ့ဥရောပမြောက်ပိုင်းနိုင်ငံတွေမှာ Internet ဆွဲနေသူ 2.6 ရာခိုင်နှုန်းပဲရှိတာကိုတွေ့ရတာပါ။
ဆောင်းပါးရှင်ဘလော့ဂါဒိုမီနစ်ဘာဆိုလ်တိုကတော့ internet ဆွဲနေတာကိုအကောင့်ဘက်ကထောက်ပြပြီးတော့ရေးထားတာမို့တယောက်ယောက်က internet ဆွဲနေတဲ့သူတွေများနေပြီလို့ပြောလာရင်ဒါဟာကောင်းတဲ့ကိစ္စဖြစ်နိုင်တာမို့ပြုံးတာနေလိုက်ပါလို့သူရဲ့ဆောင်းပါးကိုအဆုံးသတ်ထားပါတယ
် Washington Post ရဲ့ Now Online ဆောင်းပါးတစ်ခုကတော့အချိန်ကြာကြီး online ပေါ်မှာနေနေကြသူတွေအတွက်လွယ်လွယ်ကူကူနဲ့ internet ဖြတ်နည်းတွေကိုရေးပြထားတယ်ဗျ internet ဖြတ်နည်း5မျိုးပေါ့ဗျာ
ဟုတ်ပါတယ်အဲ့ဒီဆောင်းပါးကတော့ဒီပညာရှင်အဖွဲ့မျိုးစုံကလုပ်ထားတဲ့လေ့လာချက်မျိုးစုံကိုအခြေခံပြီးတော့ကိုအကြံပေးရေးထားတာပါသူအကြံပေးတဲ့ပထမဆုံးတစ်ချက်ကတော့လက်ကင်ဖုန်းကိုအိပ်ရာထဲကိုယူမသွားပါနဲ့တဲ့တချို့တွေကအိပ်ခါနီးလဲဖုန်းသုံးပြီးတော့အင်တာနက်ထဲဝင်ကြည့်နေတော့ချက်ချင်းအိပ်ပျော်ဖို့ခက်ခဲတယ်တဲ့နောက်ပြီးတော့ဇုံတွဲတွေချစ်ချစ်ခင်ခင်ရှိရမယ့်အခြေမျိုးမှာတယောက်ကအွန်လိုင်းပေါ်ကိုဆက်ရောက်နေမယ်ဆိုရင်နှစ်ယောက်ကြားမှာဆက်ဆံရေးကိုလည်းထိခိုက်နိုင်ပါတယ်တဲ့
နောက်တစ်ချက်ကအီးမေးလ်စစ်ချိန်ကိုကန့်တတ်ပါတဲ့အမေရိကမှာလူတွေကအလုတ်ချိန်မဟုတ်ဘဲနဲ့အီးမေးလ်တွေစစ်အလုတ်တွေလုပ်နေကြတာပိုများလာတယ်လို့ဖြူးသူသေသနာကတွေ့ပါတယ်။တစ်ချိန်လုံးအီးမေးလ်တွေဖတ်အီးမေးလ်တွေပြန်နေတဲ့စိတ်ဖိစီးမှု stress တွေပိုများစေတယ်လို့ကိုယ်လုံးလုံနိုင်စွမ်းကိုလည်းထိခိုက်စေတယ်ဗျ။ဒီကိစ္စကကျွန်တော်တို့နဲ့လည်းသက်ဆိုင်နေတော့သတိထားရမယ်မဆုမြတ်မုံကြီး
။နောက်အကြံပြုချက်တစ်ခုကလည်းတော်တော်များများနဲ့အကျုံးဝင်မယ်ကိုသားညုံရဲ့ Facebook, Instagram, Twitter စတဲ့လူမှုကွန်ရက်တွေမှာကိုယ့်ရဲ့ post ကိုဘယ်နှယောက်က like လုပ်နေပြီလဲဘယ်သူတွေကဘယ်လို comment တွေပေးပြီးတော့ရေးထားနေပြီလဲဆိုတာကိုဥပိ္ပခါပြုပါတဲ့အဲ့ဒါတွေအပေါ်မှာသိပ်ပြီးတော့စိတ်ဝင်စားနေတာကြောင့် internet ပေါ်မှာအချိန်ကုန်တာများနေရတာဘာမှမသိရင်တော့ဒီလိုလူမှုကွန်ရက်တွေကိုဝင်မကြည့်ရရင်မတုံးရရင်မနေနိုင်တာမျိုးမဖြစ်တော့ပါဘူးတဲ့
နံပါတ်၄အကြံပေးချက်ကတော့ ebook တွေသုံးပြီးတော့စာဖတ်မဲ့စာအုပ်တွေကိုဖတ်ပါတဲ့ e-book တွေကတော့ပေါ့ပါပါတည်ယူသွားနိုင်ပါလေတဲ့ဒါပေမဲ့စောင်းတဲ့စာဖတ်တာကရေးထားတာကိုပို့ပြီးတော့နားလဲစီတယ်မှတ်မိစီတယ်လို့ပြောတယ်ဗ
ျနောက်ဆုံးအကြံပေးချက်ကတော့အင်တာနက်ပေါ်မှာကိုဘလောက်တောင်မှအချိန်ပေးနေပြီလဲဆိုတာကိုသတိထားပါတဲ့အချိန်ရုံးခဏလေး online ပေါ်တက်လိုက်ပါဦးမယ်လေဆိုပြီးတော့မှနိုင်နဲ့ချီချအောင်လို့အင်တာနက်ကိုသုံးနေပြီဆိုရင်တော့ကိုလည်းအင်တာနက်ဆွဲနေတဲ့သူတွေတဲ့ပါနေပြီမို့ကို့ဘာသာပဲသတိထားပြီးတော့အချိန်ကန့်သတ်ပါလို့ Washington Post စောင်းပါးထဲမှာအကြံပေးပြီးရေးထားပါတယ်ဒီအင်တာနက်နဲ့ချိတ်ဆက်ဆက်သွယ်မှုပိုများလာတဲ့ခကြီးမှာအင်တာနက်ဆွဲတဲ့သူတွေကပိုပြီးတော့များလာအောင်မယ်ဆိုတာကလည်းသေချာတလောက်ပါပဲဒါပေမဲ့ကိုအင်တာနက်ဆွဲတဲ့အတိုင်းအတာကဘလောက်ရှိနေပြီလဲဆိုတာကိုသတိထားပြီးတော့အလွန်အကျွမဖြစ်အောင်လို့စဉ်ကျင်နိုင်ကြမယ်ထင်ပါတယ်ရှင
်မဆုမြတ်မွန်စီစဉ်ပြီးကိုသားညွန်ဦးကူညီတင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ခုတစ်ခါမှာတော့ထင်ရှားကြော်ကြားသူတွေအကြောင်းစူးစီးတင်ဆက်တဲ့မအေးတနာကျော်ရဲ့တက်တန့်ရောင်သတင်းလောအပတ်စဉ်ကဏ္ဍပါFolk Magazine ရဲ့ကြေအမြင့်ဆုံးထင်ရှားကြော်ကြားသူစီးရင်မှာဘသူတွေပါတယ်လဲ။ယာရီဥဒုပြောင်းလဲမှုသာစီရေးတက်တက်ကြွကြွလုပ်နေတဲ့မင်းသားကြီး Robert Redford ဒီအကြောင်းတွေအပါဝင်နိုင်ငံတကာကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုတက်တန့်ရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ပေးထားပါရရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ Forbes Magazine ရဲ့အကြီးအမြင့်ဆုံးနာမည်ကျော်စီးရင်မှာဘယ်သူပိုဆွဲသွားပါလဲပုရုယာတီပြောင်းလဲမှုတားဆီးရေးကိုမင်းသားကြီး Robert Redford ကတက်တက်ကြွကြွအစော်ဩနေတာပါဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးဖို့ရှိပါလိမ့်ရှင် Everyone can rock out like a superstar Boxing now with my Floyd Mayweather နဲ့ Money Back ရောင်းတို့ဟာကမ္ဘာမှာကြီးအများဆုံးရတဲ့နာမည်ကျော်ကြားသူအယောက်တရာချင်းမှာနံပါတ်1နဲ့2ချိန်သွားကြပါတယ် American သဲကန္တာရတဲ့က Las Vegas မြို့မှာမေလာတော့ကကဘာကျော်လက်ဝေပွဲတခုထိုးတက်ခဲ့ပြီးတော့အခုလိုသူတို့ဒီစီးရင်မှာထိတ်ဆုံးနေရာတွေကိုရောက်သွားတာပါမေဝေသက်ကသူ့ရဲ့နာမည်ပြောင်း Manny ဆိုတဲ့နာမည်နဲ့လိုက်အောင်ပဲပြီးခဲ့တဲ့12လအတွင်းမှာဒေါ်လာတန်300လောက်ဝင်ငွေရရှိခဲ့ပါတယ်ပိတ်ခရောင်ကတော့ဒုတိယနေရာလိုက်ပြီးတော့ပြီးခဲ့တဲ့12လတာကာလအတွင်းမှာဒေါ်လာတန်160ကျော်ဝင်ငွေရှိခဲ့တာပါမေလ2ရက်နေ့လက်ဝေပွဲရဲ့ဝင်ငွေကတော့ဘလောက်ရှိရဲဆိုတာသူတို့အတိအကျမထုတ်ဖော်ပေမဲ့လက်ဝဲရာဇဝင်မှာကြေးအကြီးဆုံးလက်ဝဲပွဲလို့ပညာရှင်တွေခေါ်ဝေါ်တဲ့ဒီပွဲကနေဝင်ငွေဘလောက်ရှိနိုင်မလဲဆိုတော့ Forbes Magazine ကအခန့်မှန်းခဲ့တာဖြစ်ပါတယ်။အဆိုတော့ Katy Perry ကလည်းသူ့ရဲ့ Prismatic ကဘာလဲဖြောပြေးခီးစဉ်ကနေဝင်ငွေဒေါ်လာ135သန်းရရှိခဲ့ပြီးတော့တတိယနေရာ British လူငယ်လေးတွေရဲ့ One Direction အဖွဲ့ကဒေါ်လာသန်း130နဲ့သူ့ရဲ့နောက်ကလိုက်ပြီးတော့ Radio အစီအစဉ်တင်ဆက်သူ Howard Stern ကတော့95သန်းနဲ့နံပါတ်5နေရာမှာရှိပါတယ်။နံပါတ်10အတွင်းမှာတော့ဂီတသမားတွေအားကစားသမားတွေကပဲနေရာယူထားပြီးတော့အဲ့ဒီထက်မှာအမျိုးသမီးနှစ်ဦးပဲပါဝင်တာပါကျေးလက်ဂီတသမား Garth Brooks ကဒေါ်လာတန်90နဲ့ဝင်ငွေနံပါတ်6နေရာ Pop Star Taylor Swift နဲ့မင်းသား Robert Downey Jr. တို့ကတန်80စီနဲ့နံပါတ်10နေရာကိုပူရဲယူထားပါတယ် Forbes Magazine ကကမ္ဘာမှာအားကစားရုပ်မြင်သံကြားဂီတနဲ့အနုပညာစာပေလောကတို့ကနာမည်အကြီးဆုံးသူတွေရဲ့စာရင်းကိုနှစ်စဉ်ထုတ်ပြန်ပေးတာဖြစ်ပါတယ်2014ဇွန်တရနေ့ကနေ2015ဇွန်တရနေ့ကြာကာလမှာအခွင့်မဆောင်မီရတဲ့စုစုပေါင်းဝင်ငွေပေါ်မှာအခြေခံပြီးတွက်ချက်တာဖြစ်ပါတယ်။ Reality TV မင်းသမီး Kim Kardashian ကတော့အရင်နှစ်က28သန်းပဲဝင်ငွေရှိခဲ့ပေမဲ့အခုတစ်ခေါက်မှာတော့ဝင်ငွေ 52.5 သန်းနဲ့ဝင်ငွေနှစ်ဆနီးပါးတက်လာတယ်လို့ Forbes Magazine ကပြောပါတယ်။ရုပ်ရှင်မင်းသမီးတွေထဲမှာဆိုရင် Oscar ဆုရှင် Jennifer Lawrence ကဝင်ငွေ52သန်းနဲ့နံပါတ်34နေရာမှာရှိပြီးတော့Scarlett Johansson ကတော့ဒေါ်လာ35သန်းခွဲနဲ့နံပါတ်65နေရာမှာရှိနေပါတယ်။တနစ်တာကာလမှာကြေးအများဆုံးရတဲ့နာမည်ကျော်တရာစင်းမှာမင်းသား14ဦးပါဝင်ပြီးတော့မင်းသမီးကတော့သူတို့နှစ်ဦးပဲပါဝင်တာပါ။ Britain ကနာမည်ကျော်စဖို့မှု Gordon Ramsay ကတော့ဒေါ်လာ1060နဲ့နံပါတ်21နေရာမှာရှိပြီးတော့သူကဒီစင်းရဲကိုဝင်ငွေအများဆုံးနဲ့ဝင်တဲ့စဖို့မှုဖြစ်ပါတယ်။ဒီစင်းမှာဂီတသမား38ယောက်အားကစားသမား29ယောက်နာမည်ကြီး6ယောက်နဲ့လူရှင်တော်2ဦးပါဝင်ပါတယ်ရှင်။ဇော်လာမကောင်ခင်မှာကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပသွားတဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲမှာတော့ဟောလိဝုဒ်နာမည်ကျော်မင်းသား Robert Redford ကအဓိကမိန့်ခွန်းပြောကြားသူတစ်ယောက်ဖြစ်ပါတယ်။သူကဒီကိစ္စရဲ့နဲ့ပတ်သက်ပြီးတော့ဘလောက်အရေးတကြီးကင်တွယ်ဖို့လိုအပ်တယ်ဆိုတာကိုပြောကြားသွားခဲ့ပါတယ်။ Grandchildren and future generations. And if we're going to avoid the worst of the impacts
then we've just got to act boldly.
ရုပ်ကျွင်းလောင်စာတွေအသုံးပြုမှုကိုမြင်မြင်အဆုံးမသတ်နိုင်တော့ကျွန်တော်တို့ရှူနေတဲ့လေတောက်နေတဲ့ရေသားသမီးတွေမြင်းမြစ်တွေအထိနောင်လာနောင်သားတွေရဲ့ကျန်းမာရေးတို့ကိုထိခိုက်စေမှာပါအဆိုးရွားဆုံးအကျိုးသက်ရောက်မှုတွေဖြစ်မလာခင်မှာကျွန်တော်တို့ရဲရဲရင်ရင်ဆုံးဖြတ်လှုပ်ဆောင်ရပါမယ်လို့မင်းသားကြီး Robert Redford ကပြောသွားပါတယ်ပြီးတော့ဒီရာသီဥတုပြောင်းလဲမှုပြဿနာဟာတစ်ကမ္ဘာလုံးနဲ့သက်ဆိုင်တဲ့ပြဿနာပါလို့လည်းသူကပြောပါတယ်ကမ္ဘာမှာရှိတဲ့အတိုင်းပြည်တိုင်းပါဝင်တဲ့လှုပ်ရှားမှုဖြစ်ရပါမယ်။ဥရုယာသီပြောင်းလဲမှုကနိုင်ငံတိုင်းကိုရိုက်ခတ်မှုရှိပါတယ်လို့ပြောတာပါ
။ This is our only planet. Our only life source. This may be our last chance.
အသက်88နှစ်အရွယ်မင်းသားကြီး Redford ကလူသားအတွေအားထားစရာကမြေကမ္ဘာတစ်ခုပဲရှိပါတယ်ဆိုတာအစီအဝေးတက်ရောက်သူတွေကိုအလေးပေးပြောကြားပြီးတော့သူ့ရဲ့မိန့်ခွန်းကိုညှိကုံးချုပ်သွားတာပါ။ဒါကကျွန်တော်တို့အတွက်နောက်ဆုံးအခွင့်အရေးဖြစ်နိုင်ပါတယ်။ကဘာမြေရဲ့အရင်မြစ်ကအကန့်အသတ်နဲ့ပဲရှိတာပါ။ဒါပေမဲ့ဒါကိုဘလို့ကာကွယ်မလဲဆိုတော့လူတို့ရဲ့စဉ်စားတွေးခေါ်နိုင်ခြင်းကတော့အကန့်အသတ်မရှိပါဘူး။ကဘာလုံးဆိုင်ရာဥရုယာသည်သဘောတူညီမှုတစ်ခုရဖို့အတွက်အတူတကွလက်တွဲပြီးတော့အခုလှုပ်ဆောင်ကြမှာရပါမယ်လို့ပြောသွားခဲ့ပါတယ်။ Academy ဆုရှင်မင်းသား Robert Redford ဟာ Utah ပြည်နယ် San Diego ကိုသူချစ်တဲ့အရာနှစ်မျိုးဖြစ်တဲ့အမှုပညာနဲ့သဘာဝကိုပေါင်းစပ်ပြီးတော့ဖန်တီးထားတာဖြစ်တယ်လို့ရှင်းပြပါတယ်။ဆန်ဒစ်မြို့မှာပတ်ဝန်းကျင်ဆိုင်ရာထိန်းသိမ်းမှုတွေလုပ်ထားတဲ့ဒေသကိုအကောက်အွယ်ပေးထားပါတယ်။ရဲရွာဖွံ့ဖြိုးရေးစီမံကိန်းတွေလုပ်နေပေမဲ့လည်းအဲ့ဒီနေရာကိုပတ်ပြီးတော့ရှောင်သွားပါတယ်။အဲ့လိုသဘာဝကိုမထိခိုက်စေဘဲနဲ့တတ်နိုင်သမျှစူးစမ်းပြီးတော့အဲ့ဒီအလဲမှာမှအမှုပညာဖန်တီးချက်တွေကိုထည့်ထားတာပါလို့ပြောသွားပါတယ်။သတင်းစာရှင်းလင်းပွဲမှာတော့ Mr. Redford ကဥရုယာသီပြောင်းလဲမှုကိုမထိန်းချုပ်ဘူးဆိုရင်သဘာဝတော်ရရင်တိရစ္ဆာန်တွေသစ်ပင်ပန်းမန်တွေပေါ်မှာဘလို့တက်ရောက်မှုတွေရှိနိုင်မလဲဆိုတာကိုလည်းပြောပြသွားခဲ့ပါတယ
်။
ဒီစီဝေဘကကဘာခေါင်းဆောင်တွေအနေနဲ့ချက်ချင်းအရေးပေါ်လှုပ်ဆောင်ဖို့လိုတဲ့ဥရုယာသီပြောင်းလဲမှုဆိုင်ရာစိုးရိမ်ပူပန်မှုတွေကိုထုတ်ဖော်ပြောကြားသွားတဲ့ပွဲဖြစ်ပါတယ်ရှင်။အသက်19နှစ်အရွယ်မင်းသား Tom Holland ကိုအခုအသစ်ရိုက်မဲ့ Spider-Man ပင့်ကူလူသားဇလံမှာမင်းသားဖြစ်နေတဲ့တရုပ်ဆောင်မှုရွေးချယ်လိုက်ပါတယ်။ The Impossible မဖြစ်နိုင်သောအရာရုပ်ရှင်ဇာတ်ကားမှာမင်းသမီး Naomi Watts နဲ့တွဲဖက်ပြီးတော့တရုပ်ဆောင်ခဲ့တဲ့ Tom Holland ဟာ Spider-Man ရုပ်ရှင်မထွက်ခင်မှာတော့ Captain America Civil War ပြည်ရင်းစစ်ရုပ်ရှင်မှာပါဝင်ပြီးတော့တရုပ်ဆောင်ထားတာကိုကြည့်ရှုရမှာဖြစ်ပါတယ်။ Spider-Man ဇာတ်ကားတစ်ကတော့2019ဇူလိုင်မှာအရုံတင်မှာပါ။အရင်က Spider-Man ရုပ်ရှင်ကားတွေမှာတော့မင်းသား Andrew Garfield နဲ့ Tobey Maguire တို့လည်းပါဝင်သရုပ်ဆောင်ခဲ့ကြပါတယ်ရှင
် Hey y'all it's Fred I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တဲ့ရောင်တင်းလွန်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလွန်ညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright. Comes a crazy fan. Up in my face.
ချစ်ရှားကြော်ကြားသူတွေအကြောင်းစူးစီးတင်ဆက်ထားတဲ့မအေးတနာကျော်ရဲ့တက်တန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။တော်တော်ရှင်တို့ခုနားဆင်နေကြရတော့ VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညပိုင်းထုတ်လင်းချက်တွေရဖြစ်ပါရယ်အခုတော့တင်းပတ်စင်ကနာနောက်တစ်ခုဖြစ်တဲ့သူယုံကြည်ရစီစဉ်ရဲ့အလဲပါခုတစ်ပတ်မှာတော့အမေရိကန်နိုင်ငံ Harvard တက္ကသိုလ်မှာပါရကူပွဲတင်ကြားစီပူနေတဲ့မန္တလေးမြို့ကကိုစင်လင်းဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကစီစဉ်တင်ဆက်ထားပါရယ်ရှင်
ကျွန်တော်ယုံကြည်တာကတော့အခုချိန်ဟာကျွန်တော်တို့ဗမာပြည်သူတွေစိတ်ကိုမှန်မှန်ကန်ကန်နှလုံးသွင်းသင်ယူတတ်ဖို့အရေးကြီးဆုံးအချိန်လို့မြင်ပါတယ်။မှန်မှန်ကန်ကန်လို့ဆိုရမှာနှစ်ချက်ပြောချင်ပါတယ်။ပထမအချက်ကတော့စိတ်ကိုမျက်စိမိတ်မဖက်တွယ်ဖို့ပါ။ဥပမာတစ်ခုပြောရရင်ကျွန်တော်တို့လူမျိုးဟာကိုယ့်ကိုယ်ကိုသမိုင်းနဲ့ချိန်ပြီးဂုံတင်ထက်ကြပါတယ်။တခြားသာတီဝင်ရှေးမြန်မာတွေဘလို့ဘုံတကူကြီးခဲ့တာသူတို့လက်ထက်ဗမာပြည်ကြီးဘလို့စီပြောခဲ့တာစသဖြင့်တတပြောပြီးကျင်းနဲ့နေတဲ့ကြပါတယ်။ဒါတီသွေးဇာတိမှန်ထက်တန်တယ်ပေါ့။ကျွန်တော်ကတော့ဒါကိုကျင်းနဲ့ခုံယူစရာရလို့မမြင်ပါဘူး။ပြစ်ဆုံးပန်းအတွက်အကျိုးမရှိတဲ့အပြင်အစိုးရမျက်ကမ်းမျိုးချစ်စိတ်လိုမြမလူမျိုးတိဝါဒလိုတိမ်းဆောင်းတဲ့အမြင်မျိုးဝင်သွားနိုင်စရာအန္တရာယ်လိုပဲထင်ပါတယ်။
နောက်ဝင်မှာတခုကတော့အတိတ်ကအတွေးခေါ်တိုင်းကျင့်ဝတ်တိုင်းကိုမြမရင်ကျေးမှုဆိုပြီးဖက်တွင်မှထားဖို့ပါရင်ကျေးမှုထုံးတဲ့အစင်အလာဆိုတာကံပိုးထားတဲ့အရာပါဒါပေမဲ့အစင်အလာအတွေးခေါ်တိုင်းဟာအမြဲတစေမမှန်ကန်ပါဘူးဥပမာလူမျိုးကြားဘာသာကြားကိုမုန်းတီးတဲ့စိတ်လူတဦးတယောက်ချင်းစီရဲ့ဇယိုက်ကိုအကဲမခတ်ဘဲအသားအရောင်ကိုးကွယ်ရာဘာသာကိုကြည်ပြီးထောက်ချက်ဆွဲတဲ့အချက်ယောက်ျားနဲ့မိန်းမမှာယောက်ျားဘဝကလာပူပြီးမြင့်မြတ်တယ်အရေးကြီးတဲ့ဥဆောင်ဥရွယ်ပြည့်ရတဲ့လုပ်ငန်းတွေကိုယောက်ျားတွေသာလုပ်တင်တယ်ဆိုတဲ့အမြင်မျိုးတင်းကိုစိတ်အနေအထားအရလိန်တူချစ်တတ်သူလိန်ကွဲစက္ကန့်ထားသူတွေကိုမိမရှာအချောက်နတ်ပုံတကပနုတ်အရင်ဘဝကကာမေစုကျူးလွန်ခဲ့သူဆိုပြီးနှိမ့်ချဆက်ဆံတတ်တဲ့အချင်းဓာရီဟာခက်နောက်ပြန်ဆွဲတဲ့အပြင်ရင်းတို့ရဲ့မူလတဘာဝကိုကလူမှုရေးရာတရားမျှတမှု social justice အင်မတန်ခေါင်းပါတဲ့အတွေးခေါ်အပြုမှုတွေလို့ဆင်ခြင်တင်ပါတယ်ဒီအတွေးခေါ်တွေရှိခဲ့ရင်လဲမျက်စိမိတ်ဖက်တွေမထားပဲအမြင့်ကျကျထားပြီးပြင်ဆင်ထုတ်ဖြတ်တင်ပါတယ်အတိတ်ကိုမှန်မှန်ကန်ကန်တလုံးတွင်းဖို့အတွက်အရေးကြီးတဲ့ဒုတိယအချက်ကတော့အတိတ်ကိုမဖက်တွယ်တင်တယ်လို့အမှတ်သေးခြင်းမရှိမေ့ပြောက်ဖို့လည်းမတင်ပါဘူးတွင်လင်းစွာပြောရရင်ကိုယ့်အပေါ်အန္တရာယ်ကြီးစွာပြုခဲ့ပူးစုတွေသူတို့ရဲ့လောက်ရတွေကိုမှတ်မှတ်ရရရှိစေချင်ပါပဲ။ဒါဟာသူတို့ကိုပြန်လက်စားချေဖို့အမှတ်ထားတာမဟုတ်ပါဘူး။နောက်ထပ်ပြီးကိုယ့်အပေါ်အန္တရာယ်မပြုနိုင်အောင်ကာကွယ်ဖို့ပါ။အန္တရာယ်ပြုဖို့အခွင့်အရေးထပ်ပြီးမပေးမိစေဖို့ပါ။ခွင့်လွှတ်တန်တာကိုခွင့်လွှတ်ပေးလို့ရပါတယ်။ဒါပေမဲ့မေ့ဖြောက်ပေးလို့မရပါဘူး။ပူပြီးအရေးကြီးတာကအခွင့်အရေးထပ်ပေးလို့မရပါဘူး။ဒီတော့ဒီချက်တွေးကိုဆင်ခြင်ပြီးလာမယ့်ရွေးကောက်ပွဲမှာကျွန်တော်တို့ပြည်သူတွေအတိတ်ကိုနှလုံးသွင်းမှန်ကန်စွာနဲ့စင်တာမဲပြီးနိုင်ကြပါစေလို့ဆုတောင်းရင်းဒီကုန်းချုပ်ရပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနားစားအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရနေ 7:00 အထိလိုင်းတိုမီတာ3052တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါတနင်္လာနေ့ညပိုင်းစီစဉ်တွင်မကြာခင်ပြီးဆုံးတော့မှာပါ။ကြံနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုတော်ခင်မျိုးသက်ကတက်လက်အကျညာပေးပါအောင်ရှင
်။နိုင်ငံတကာကျွေးရှင်တွေစီကချင်းဝင်ရဖို့ကိစ္စဟာတနင်္လာနေ့မှာဂရိနိုင်ငံအတွက်ဘလို့မှနှီးစက်မှုမရှိဘဲဖြစ်နေပေမဲ့ဂရိနိုင်ငံချိုင်းဝင်ကြီးအလက်စီစီပရက်စ်ဟာမနက်ဖြန်အင်ကာနဲ့ EU ဥရောပတမကထိပ်သီးဆွေးနွေးပွဲမှာကန့်လန့်ဖို့ရှိနေပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဂရိဘဏ္ဍာရေးဝင်ကြီးယန်နစ်ဗူဖာရိုဖိကဆာနှုတ်ထွက်သွားပါတယ်ဂရိနိုင်ငံရဲ့ငွေကြေးအကျပ်တဲပြည်လျောင်ချင်းွေချပေးဖို့အပြန်လန်ငွေရှင်တွေချမှတ်ထားတဲ့ချိုးချံချွေတိုင်ဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာရေးအတွက်ဆန္ဒခံယူပွဲမှာဂရိနိုင်ငံသားတွေကကန့်ကွက်မဲ့ပေးပြီးတဲ့နောက်တနေ့မှာပဲသူကနှုတ်ထွက်သွားတာပါသူကထောက်ခံမဲ့ပေးရင်ပေးမှနှုတ်ထွက်မယ်လို့ပြောထားပေမဲ့အခုလိုနှုတ်ကန့်ကွက်မဲ့ပေးတဲ့အတွက်နှုတ်ထွက်သွားတာကိုတော့အများကအံ့ဩနေတာဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံအလဲပိုင်းဂျုစ်မြို့ကစားတောက်ဆိုင်တစ်ခုနဲ့ဗလီတစ်ခုမှဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေကြောင့်လူပေါင်း44ယောက်တည်းမနည်းသေဆုံးခဲ့ရတယ်လို့နိုင်ဂျီးရီးယားအစိုးရအရာရှိတွေကဒီကနေ့ပဲပြောကြားလိုက်ပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းကဖြစ်ခဲ့တဲ့ဒီပေါက်ကွဲမှုတွေအတွင်းဒဏ်ရာရသူက48ယောက်တည်းမနည်းရှိခဲ့တယ်လို့နိုင်ငံတော်အရေးပေါ်စီမံခန့်ခွဲရေးဌာနကပြောခဲ့တာဖြစ်ပါတယ်။အမေရိကတိုက်ရဲ့ပထမဆုံးပုံဟမ်းမင်းကြီးဖြစ်တဲ့ပုံဟမ်းမင်းကြီးဖရန်စစ်စာအီကွေဒေါ်ဘိုလီဗီးယားနဲ့ပါရာဂွေးနိုင်ငံတွေကိုရှေ့ရကြခီးစတင်မှုတောင်အမေရိကတိုက်ကိုရောက်ရှိနေပါပြီ။အီကွေဒေါ်နိုင်ငံအနောက်တိုင်ပိုင်းမြို့ကလေးမှာပုံဟမ်းမင်းကြီးဖရန်စစ်ရဲ့လူမှုဝတ်ပြုဆုတောင်းပွဲပြုလုပ်မှာမဟုတ်တက်ရောက်သူထောင်ပေါင်းများစွာဟာညအိတ်ဆောင်နေကြတာဖြစ်ပါတယ်
။ဒီညနေ့အတွက်တနင်္လာနေ့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါ်ခင်မျိုးသက်ကကြီးညာပေးခဲ့တာပါရှင်။ဒီညနေအစည်းအဝေးထုတ်လို့ရေမှုကမတင်ကြီးထိုက်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 9:20 ထိလိုင်းတိုမီတာ25 30နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြားမှရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစီနဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.